Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရက်2015ခုနှစ်မေလ10ရက်တောက်ကြနေညပဲအစီအစဉ်တွေစတင်နေပါပြီ။လိုင်းလက်မီတာ190လိုင်းထိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာညချမ်းပါရှင်ကျမတင်ကီထိုက်ပါဗီတင်ပါလီမန်ရွေးကောက်ပွဲမှာတော့လက်ရှိအာဏာရကွန်ဆာဗေးတစ်ပါတီအနိုင်ရတာမို့အစိုးရတဲ့ဖွဲ့စည်းတော့မယ့်အကြောင်းဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကကြေညာလိုက်ပါပြီပြင်သစ်ကိုရောက်နေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကတော့ပင်လယ်ခွေ့နိုင်ငံတွေကနိုင်ငံသားရဲ့ဝန်ကြီးတွေနဲ့ဒေတာရင်းအရေးတွေကိုဆွေးနွေးနေကြပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုသားညုံနဲ့အတူကြေညာပေးပါမယ်ရှင်
နိုင်ငံတကာသတင်းတွေပြီးဆက်ပြီးနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရွှေပြောင်းလူသမားတွေခြေချနေထိုင်သူတွေကြားထဲမှာရင်ဆိုင်နေကြရတဲ့လူကုန်ကူးမှုတွေလူသေးပြောက်မှုတွေနဲ့ပတ်သက်လို့နိုင်ငံချင်းချင်းပူးပေါင်းဆောင်ရွက်သွားကြဖို့ထိုင်းဝန်ကြီးချုပ်ကနိုင်ငံသားရေးဝန်ကြီးကိုတာဝန်ပေးအပ်လိုက်ကြောင်းနဲ့အတူဗီယက်နမ်နိုင်ငံမှာကျင်းပနေတဲ့အာဆီယံအမျိုးသမီးဘောလုံးပြိုင်ပွဲမှာတော့မြန်မာအမျိုးသမီးဘောလုံးအသင်းကဘောလုံးပွဲအထိတက်သွားနိုင်ခဲ့ပါပြီ
။ဒီစားကနုံးမြင်တာကကလေးတွေအမှန်ရတယ်နဲ့စိတ်ကနေကြိုးစားမှုပါ။အဲ့တကားကြောင့်ပဲတက်ကကျွန်တော်တို့ကိုအထင်သေးကောင်းသေးနေမယ်ဒါပေမဲ့ကျွန်တော်တို့ကကောင်းဆုံးခြေကမ်းနဲ့ပွဲစားတွေကခြေ
မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်တာဝန်ရှိသူရဲ့ပြောပြချက်ကိုလည်းနားဆင်ကြရမှာပါတခါသမရဥသိမ်းစိန်ရဲ့ရှမ်းပြည်ခီးစင်မှာတော့တိုင်းရင်းသားအဖွဲ့တွေနဲ့တွေ့ဆုံတဲ့အချိန်တနိုင်ငံလုံးအပြစ်ရက်စဲရေးအတွက်တိုက်တွန်းသွားတဲ့အကြောင်းနဲ့အတူကိုလည်းနားဆင်ကြရမှာဖြစ်ပါတယ်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိမ်ကီထိုက်နဲ့ကိုသားညုံတို့ကကြေညာပေးပါမယ်ရှင်
ဗီတိန်ပါလီမန်ရွေးကောက်ပွဲမှာလက်ရှိအာဏာရကွန်ဆာဗေးတစ်ပါတီကအများစုအနိုင်ရပြီးဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကအစိုးရအသည့်ပြန်လည်ဖွဲ့စည်းမယ်လို့ပြောဆိုလိုက်ပါတယ်။ရွေးကောက်ပွဲချိန်ကာလတွေထုံးကတော့မဲရက်လတ်တွေသိပ်မကွာဘူးလို့ခန့်မှန်းထားပြီးမယ်။ကွန်ဆာဗေးတစ်ပါတီကအစိုးရဖွဲ့နိုင်လောက်တဲ့လုံလောက်တဲ့အရေးအတွက်ကိုအနိုင်ရခဲ့တာဖြစ်ပါတယ်။မစ္စတာကင်မရွန်ကလည်းဝန်ကြီးချုပ်အဖြစ်နောက်ထပ်၅နှစ်သက်တမ်းရယူမှာဖြစ်တယ်လို့သူ့ရဲ့ကွန်ဆာဗေးတစ်ပါတီကလည်းဗီတိန်ပါလီမန်အောက်လွှတ်တော်အမတ်နေရာ650မှာ326နေရာကျော်ကိုနေရာရသွားမှာဖြစ်ပါတယ်။ရွေးကောက်ပွဲရလဒ်ထွက်လာပြီးနောက်မှာတော့အတိုက်အခံလေဘာပါတီရဲ့ဒုတိယခေါင်းဆောင်အက်ဒ်မဲလဘန်အပါအဝင်ပါတီခေါင်းဆောင်တွေနှုတ်ထွက်ကြပါတယ်။အဲလစ်ဘက်ဘီမာကြီးကိုဘတ်ကန်နန်းတော်မှာတွားရောက်တွေ့ဆုံပြီးနောက်လူရုကိုမစ္စတာကင်မရွန်ကစကားပြောတာမှာဗီတင်နိုင်ငံကိုတပေါင်းတစည်းတည်းဖြစ်စေဖို့အုပ်ချုပ်သွားမယ်လို့တန်ဋိဌာန်ပြုပြောဆိုခဲ့ပါတယ်။ဒါ့အပြင်အဖွဲ့ဝင်28နိုင်ငံပါဥရောပသမ္မတမှာဗီတင်တို့ဆက်ပြီးပါဝင်သင့်သလားဒါမှမဟုတ်နှုတ်ထွက်မလားဆိုတာကိုလူရုစစ်တမ်းကောက်ယူမယ်လို့လည်းကတိပြုပြောကြားခဲ့ပါတယ်။စကော့အမျိုးသားပါတီကအခုရွေးကောက်ပွဲမှာနေရအတော်များများအောင်ပွဲရခဲ့တာကလည်းရွေးကောက်ပွဲမှာအတော်လေးအံ့အားသင့်စရာဖြစ်ခဲ့ပါတယ်။စကော့တလန်လွတ်လပ်ရေးလိုလားတဲ့စကော့အမျိုးသားပါတီကအောက်လွှတ်တော်အမတ်နေရာ50ကျော်ရရှိခဲ့တာကြောင့်စကော့တလန်နယ်ကနေရာအားလုံးနီးပါးကိုလေဘာပါတီကိုကျော်ပြီးတော့အနိုင်ရခဲ့တာဖြစ်ပါတယ်အတိုက်အခံလေဘာပါတီကတော့အင်္ဂလန်နဲ့ဝေလနယ်ကအမတ်နေရာတွေကိုလည်းကွန်ဆာဗေးတစ်ကိုအရှုံးပေးခဲ့ရတာဖြစ်ပါတယ်မဲဆန္ဒရှင်တွေရဲ့ဆုံးဖြတ်မဲပေးခဲ့မှုတွေဟာလေဘာပါတီအတွက်အကြီးအကျယ်စိတ်ပျက်စရာအခက်တွေ့စရာညတညဖြစ်စေခဲ့ပါတယ်လို့လေဘာပါတီရဲ့အကြီးအကဲတူဖြစ်တဲ့အက်ဒ်မဲလဘန်ကပြောဆိုပါတယ်စကော့နယ်မှာရှုံးနိမ့်ခဲ့ရတာကတော့စကော့နယ်မှာအမျိုးသားရေးပြင်းထန်လာနေတာကြောင့်လို့မှတ်ချက်ပေးပါရယ်လီဘာပါတီခေါင်းဆောင်အက်ဒ်မဲလဘန်လီဘရယ်ဒီမိုကရက်တစ်ပါတီခေါင်းဆောင်နစ်ကလတ်နဲ့ UKIP ပါတီခေါင်းဆောင်နိုင်ဂျယ်ဖရာဂျီတို့လည်းယာရုကနေနှုတ်ထွက်သွားကြပြီဖြစ်ပါရယ်ရှင
်ပြည်သူနိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးဟာပင်လယ်ကွေ့ဒေသပူးပေါင်းဆောင်ရေးအဖွဲ့နိုင်ငံသားဝန်ကြီးတွေနဲ့တွေ့ဆုံပြီးတော့ဒေသအတွင်းကိစ္စရပ်တွေကိုဆွေးနွေးနေပါရယ်အဲ့ဒီထဲမှာတော့ဒီအီရန်နိုင်ငံနဲ့နျူကလ িয়ার သဘောတူညီချက်နောက်ဆုံးအဆင့်ရောက်ဖို့ကြိုးပမ်းမှုကိစ္စနဲ့ယီမန်နိုင်ငံကလက်ရှိပြည်ပခအခြေအနေတွေလည်းပေါင်းအောင်ပါတယ်အမေရိကန်သမ္မတအင်ပီရိုမှာနောက်သတင်းပတ်ထဲလုံးမဲ့ပင်လယ်ကွေ့ဒေသခေါင်းဆောင်များရဲ့နဲ့ဒီထိပ်သီးဆွေးနွေးပွဲအတွက်အကျိုးပြင်ဆင်ဆောင်မှုတရလည်းဖြစ်ပါတယ်ဖြစ်လာနိုင်ချေရှိတဲ့အီရန်နိုင်ငံနဲ့နျူကလ িয়ার သဘောတူညီချက်ဟာဒေသတည်ငြိမ်မှုကိုထိခိုက်စေနိုင်တယ်ဆိုပြီးတော့ပင်လယ်ကွေ့နိုင်ငံချုပ်ကသူတို့ရဲ့စိုးရိမ်မကင်းဖြစ်မှုကိုထုတ်ဖော်ခဲ့ပါတယ်ယီမန်လိုနိုင်ငံတွေအပေါ်မှာအီရန်ရဲ့ဩဇာကြီးမားလာမှုအပေါ်မှာလည်းစိုးရိမ်မှုတွေကရှိနေတာပါယီမန်မှာရှိဖြစ်နေတဲ့ဒီရှီယက်ဟူတီသဘုံထမှုကိုအီရန်ကနေပြီးတော့ကူညီထောက်ပံ့ပေးနေတယ်ဆိုပြီးတော့ယူဆထားကြပါတယ်။ယီမန်နိုင်ငံကဒီလူသားချင်းစာနာကူညီမှုထောက်ပံ့တွေပေးနိုင်ဖို့အတွက်9ရက်ကြာပြစ်ခတ်ရက်စဲနိုင်ရေးအတွက်ကြိုးပမ်းဆောင်ရွက်နေကြတယ်လို့နိုင်ငံကြီးဝန်ကြီးကယ်ရီနဲ့ဒီဆော်ဒီနိုင်ငံကြီးဝန်ကြီးအဒီလ်အယ်ဂျူဘီယာတို့မနေ့ကသတင်းစာရှင်းလင်းပွဲအတွက်မှပြောခဲ့ပါတယ်။ယီမန်ပြည်သူတွေရဲ့လိုအပ်ချက်တွေကိုဖြည့်ရှင်းဖို့နဲ့ယီမန်ရဲ့ပြည်ထနာကိုညီညီညာအဖြစ်ထုတ်နိုင်မှုအတွက်ကြီးမားတဲ့အခွင့်အလမ်းကြီးကိုလက်လွတ်မခံဖို့ဆိုပြီးတော့ဟူတီသဘုံတွေကိုရောသူ့ကိုထောက်ခံအားပေးနေတဲ့ဩဇာကြီးသူတွေကိုပါအပြင်းထန်တိုက်တွန်းလိုပါတယ်လို့မစ္စတာကယ်ရီကပြောခဲ့ပါတယ်
ဆီးရီးယားနိုင်ငံမှာရှိနေတဲ့ IS Islamic စစ်သွေးကြွတွေကိုတိုက်ခိုက်ဖို့သဘောထားပြောင်းပြောင်းနဲ့ဆီးရီးယားသဘုံအဖွဲ့တွေကိုတင်နန်းစတင်ပေးနေပြီဖြစ်ပါတယ်။ဘယ်နေရာမှာဆိုတာကိုအတိအကျမပြောဘဲလုံခြုံတဲ့နေရာတစ်ခုမှာအထွေထွေရှင်းတဲ့သူအယောက်90ကိုတင်နန်းအမေရိကန်တို့တင်နန်းတွေစပေးနေပြီလို့အမေရိကန်ကာကွယ်ရေးဝန်ကြီး Ashton Carter ကပြောခဲ့တာဖြစ်ပါတယ်။ဆီးရီးယားနိုင်ငံရဲ့အာဇာနည်နေ့မှာဆီးရီးယားသမ္မတဘာရှာလ်အယ်အာဆတ်ကသဘုံအဖွဲ့တွေထိန်းချုပ်ထားတဲ့နေမျိုးတွေကိုအစိုးရတပ်တွေကပြန်လည်သိမ်းယူသွားမယ်လို့ပြောဆိုခဲ့ပြီးတည့်ရက်အကြာမှာပဲအမေရိကန်အစိုးရဘက်ကလည်းဒီသဘောထားပြောပြောင်းတဲ့ဆီးရီးယားသဘုံတွေကိုအခုအညီတွေတိုးမြှင့်ပေးသွားမယ်အကြောင်းကြေညာခဲ့တာဖြစ်ပါရဲ့ရှင်
။အမေရိကန်ပြည်အောင်စုမှာအလုတ်လက်မဲ့ဥယျာဉ်ကျဆင်းမှုနှုန်းဟာပြီးခဲ့တဲ့ဧပြီလမှာတိုးတက်ခဲ့ပြီးတော့ခုနှစ်နှစ်အတွင်းမှာအလုတ်လက်မဲ့အနည်းဆုံးအဆင့်ကိုရောက်ရှိခဲ့ပါတယ်။လုံသမိုင်းဝန်ကြီးဌာနကဒီတောက်ကြနေထုတ်ပြန်တဲ့အစင်ကစားတဲမှာတော့အခုလအတွက်အလုတ်ကင်2,200,300ပေါ်ဆောင်နိုင်ခဲ့ပြီးတော့အလုတ်လက်မဲ့နှုံ1.1%ကနေပြီးတော့9.4%အထိကိုကျဆင်းသွားစေခဲ့တယ်လို့ဖော်ပြပါရယ်။ဝန်ဆောင်မှုကျန်းမာရေးဆော့ရှောက်မှုနဲ့ဆောက်လုပ်ရေးကဏ္ဍတွေမှာအလုတ်ကင်တွေထွက်ပေါ်လာတာဖြစ်တယ်လို့ကြေညာသူတွေကပြောပါရယ်။လောင်စာဆီဈေးနှုန်းကျဆင်းမှုကြောင့်ထိနာခဲ့ရတဲ့လောင်စာဆီထုတ်လုပ်ရေးလုပ်ငန်းမှာတော့အလုတ်ကင်ဆုံးရှုံးမှုတွေကဆက်ပြီးတော့ဖြစ်နေတယ်လို့ဆိုပါရယ်။အမေရိကန်ပြည်အောင်စုတွင်မှာလူပေါင်း800,000+အလုပ်လက်မဲ့ဖြစ်နေစေဖြစ်တယ်လို့ဒီအသစ်ထွက်တဲ့အချက်လက်တွေမှာတော့ဖော်ပြပါရတယ်။ဒါပေမဲ့လို့ဒီပမာဏကပြီးခဲ့တဲ့ဒီချိန်ကာလတုန်းကရှိခဲ့တဲ့အလုပ်လက်မဲ့ရေအတွက်ထက်တန်းကျော်ကိုညှော်နေသွားတာဖြစ်ပါတယ်။600,000+ကျော်တဲ့လူတွေကတော့အချိန်ပြည့်အလုပ်တွေမရနိုင်ကြတာမို့အချိန်ပိုင်းအလုပ်တွေမှာပဲလုတ်ကန်နေရစေဖြစ်တယ်ဆိုပြီးတော့အစင်ကစားမှာဖော်ပြထားပါရခင်ဗျာ။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
မြန်မာပိုင်းစီစဉ်ကနေတောက်ချာနေညပိုင်းသတင်းတွေကိုဆက်ပြီးပြောပြပေးနေပါတယ်ရှင်။အင်အားဖြင့်ငလျင်လှုပ်ခတ်ခဲ့တဲ့ညီပေါ်နိုင်ငံမှာအရေးပေါ်ကူညီကယ်ဆယ်ရေးလုပ်ငန်းတွေအတွက်လိုအပ်နေတဲ့ဒေါ်လာ415သန်းမှာဒေါ်လာ22သန်းကိုပဲလက်ခံရရှိသေးတယ်လို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ပြည်အား 9.8% ငလျင်ရဲ့ဒဏ်ကိုခံခဲ့ရတဲ့ဆင်းရဲတဲ့ညီပေါ်နိုင်ငံတွေမှာလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်ဖို့အလှငွေအတော်လိုနေတယ်လို့နီပေါ်နိုင်ငံတွင်းကကုလရုံးရဲ့အကြီးအကဲဂျေမီမက်ဂေါရက်ကပြောပါတယ်မိုးရာသီမဆိုင်ခင်မှာငလျင်တန်ခံခဲ့ရသူတွေအတွက်အမိုးအကာတွေရှိစေဖို့နောက်အရေးပေါ်လိုအပ်ချက်တွေရရှိစေဖို့ကယ်ဆယ်ရေးလှုပ်သားတွေဆောင်ရွက်ပေးနေကြတယ်လို့လည်းကုလအကြီးအကဲကပြောပါတယ်ဇွန်လထဲမှာရာသီမိုးစပြီးရွာလေးရှိတာကြောင့်ရွာသင်းနဲ့မိုးရံကြောင့်တောင်ပေါ်ကနေစီးနှင်းပြိုကျတာတွေနဲ့ရေကြီးမှုတွေလည်းဖြစ်လေဖြစ်တာရှိနေတာပါပြီးခဲ့တဲ့ဧပြီလ25ရက်နေ့ငလျင်ကျောင်းလူပေါင်း 9,800 ကျော်တို့တည်ဆုံခဲ့ရပါတယ်။ညပေါင်းငလျင်ကျောင်းလူပေါင်း 8 သန်းလောက်ကိုတက်ရောက်မှုရှိခဲ့တယ်လို့လည်းကုလသမဂ္ဂကခန့်မှန်းထားပါတယ်ရှင်
။ပါကစ္စတန်မြောက်ပိုင်းဒေသမှာရဟင်ပြကြတာကြောင့်ဒီပါကစ္စတန်နိုင်ငံဆိုင်ရာဖိလစ်ပိုင်တမ္မတ်ကြီး၊နော်ဝေးတမ္မတ်ကြီး၊နောက်ပြီးတော့မလေးရှားနဲ့အင်ဒိုနီးရှားတမ္မတ်ကတော်တို့အပါအဝင်အနည်းဆုံးလူ9ဦးတည်ဆုံခဲ့ရပါတယ်။ Nelder Valley မှာဒီကနေ့တောက်ကြနေ့ရဟင်ပြကြခဲ့တာဖြစ်ပြီးတော့ရဟင်မှု2ဦးနဲ့အမှုတမ်း2ဦးတို့လည်းတည်ဆုံခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပြကြတဲ့ရဟယင်မှာပိုလန်နဲ့နယ်သာလန်တမ္မတ်ကြီးတွေကတော့ဒီအသက်ရှင်လျက်လွတ်မြောက်ခဲ့ပြီးတော့ဒဏ်ရာတော့အတော်များများရထားတယ်လို့ပါကစ္စတန်စစ်တပ်ပြောခွင့်ရဗိုလ်မှူးချုပ်အစ္စတန်ဘတ်ဝဲကသူ့ရဲ့ Twitter စာမျက်နှာမှာရေးထားပါတယ်။ပါကစ္စတန်ဝန်ကြီးချုပ်နဝဇ်ရှာရစ်ကိုပြစ်မှတ်ထားပြီးတော့ဒီရဟယင်ကိုပြစ်ချတာဖြစ်တယ်လို့ပါကစ္စတန်တာလီဘန်တွေကပြောပါတယ်။ဒါပေမဲ့လို့အခုရဟယင်ဟာနည်းပညာပိုင်းဆိုင်ရာချွေးမှုကြောင့်ပြကြခဲ့ရတာဖြစ်ပြီးတော့အကြမ်းဖက်လို့ရကြောင်မဟုတ်ပါဘူးလို့ကာကွယ်ဝန်ကြီးပြောတာကိုနိုင်ငံပိုင်သတင်းတွေမှာဒီကိုကဖော်ပြနေပါတယ်။ရဟင်တက်ခိုက်ခံရတဲ့အချိန်တုန်းကတော့ဝန်ကြီးချုပ်ဟာဂစ်ဂျစ်ဒေသကိုသွားနေတာဖြစ်ပါတယ်။ဒါပေမဲ့ရဟင်ပြတ်ကျတဲ့သတင်းကြတာကြောင့်အခုဒီအစ္စလာမဘတ်မြို့တော်ကိုဝန်ကြီးချုပ်ပြန်လာခဲ့ပြီဖြစ်တဲ့အကြောင်းလဲဝန်ကြီးချုပ်ယုံကပြောဆိုပါရခင်ဗျာ
။ရုရှားနိုင်ငံကလူမပါတဲ့ဒုံးပျံတစ်စင်းဟာနိုင်ငံတကာအာကာသစခန်းကိုကုန်ပစ္စည်းတွေတင်ပို့ဖို့သွားနေစဉ်အတွင်းပစိဖိတ်သမုဒ္ဒရာပေါ်မှာမီးလောင်ပျက်စီးခဲ့ရပါတယ်။စားနပ်ရိက္ခာတွေလောင်စာတွေနဲ့တခြားအထောက်ပံ့ပစ္စည်းအပြည့်တင်ဆောင်သွားတဲ့အဲ့ဒီအာကာသယာဉ်ဟာကဘာလေးတူတဲကိုတောက်ကြနေကပြက်ကျခဲ့တာကြောင့်နိုင်ငံတကာအာကာသစခန်းကိုလည်းအဲ့ဒီပစ္စည်းတွေတင်ပို့နိုင်ခဲ့ခြင်းမရှိဘူးလို့ရုရှားအာကာသစခန်းကပြောပါတယ်။ The Progress အာကာသယာဉ်ကိုမေလ28ရက်နေ့ကနိုင်ငံတကာအာကာသစခန်းကိုလွှတ်တင်ခဲ့တာဖြစ်ပြီးလွှတ်တင်ပြီးတိတ်မကြခင်မှာပဲမြေပြင်ထိန်းချုပ်ရေးစခန်းနဲ့အဆက်အသွယ်ပြတ်တောက်သွားခဲ့ရတာဖြစ်ပါတယ်။ဒီလိုပြက်ကျသွားတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေစေဖြစ်ပါရဲ့ရှင်။
ဒီကနေ့မေလ၈ရက်နေ့ကတော့ဥရောပရဲ့အောင်ပွဲနေ့ V-Day ဆိုပြီးတော့လူသိများကြတဲ့ဒုတိယကမ္ဘာစစ်ကြီးပြီးဆုံးတဲ့290ပြည့်နှစ်ပတ်လည်နေ့ဖြစ်ပါတယ်။1945ခုနှစ်မေလ၈ရက်နေ့ဒီကနေ့မှာနာဇီဂျာမနီတို့လက်နက်ချခဲ့ပြီးတော့ဒုတိယကမ္ဘာစစ်ကြီးအဆုံးသတ်သွားတာဖြစ်ပါတယ်။ဗြိတိန်နိုင်ငံတို့ဘက်မှာတော့ဒုတိယကမ္ဘာစစ်ပြီးဆုံးတဲ့အောင်မြင့်အမှတ်တရခန်းသားတွေလုပ်နေပါတယ်။ဒုတိယကမ္ဘာစစ်ကြီးပြီးဆုံးခဲ့ချိန်တုန်းကအမှတ်တရတွေကိုပြန်ပြောင်းအမှတ်ရစီဖို့အတွက်ဂီတပွဲတွေကျင်းပသလိုပဲလက်နေပေါ်မှာလည်းလူတွေစုဝေးပွဲတွေပြုလုပ်ပါတယ်။လန်ဒန်မြို့တော်စိန့်ဂျိမ်းစ်ပန်းချံမှာလည်းဂီတပွဲကြီးတစ်ခုကျင်းပဖို့ရှိလို့ပဲစစ်ပြန်စစ်မှုထမ်းဟောင်း2000ကျော်လို့လည်းတက်ရောက်မှာဖြစ်ပါတယ်။ဝင်းမစ္စတာဖျားကျောင်းကတင်းဦးနေနေမှာကျင်းပမယ်ဥရောပအောင်ပွဲနေ့ကျေးဇူးတော်အောင်မြင့်ပွဲကိုတော့ဒီဘီအမကြီးအလစ်ဇဘက်တက်ရောက်ဖို့ရှိနေပါတယ်ခင်ဗျာ။
မေလာရှိရနေတောက်ကြနေညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကိုသားညုံဦးတို့ကြီးညာပေးသွားတာပါအခုကစပြီးမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်အရင်ဆုံးတော့လူကုန်ကူးမှုတိုက်ဖျက်ရေးအိန္ဒိယနိုင်ငံချင်းချင်းပူးပေါင်းဆောင်ရွက်သွားကြရေးဆောင်ရွက်မဲ့အခြေအနေကိုပြောပြပေးမှာပါထိုင်းနိုင်ငံတောင်ပိုင်းစွန်ခလာခရိုင်ထဲမှာရွှေပြောင်းချေချဖို့ကြိုးစားသူဒုက္ခသည်တွေအဖြစ်ယုံကြည်ရတဲ့ဘင်္ဂလီနဲ့ရိုဟင်ဂျာလိုယူဆရသူတွေရဲ့ဒါဇင်နဲ့ချီတဲ့ရုပ်အလောင်းတွေတွေ့ရှိထားမှုကိုဖြေရှင်းရေးထိုင်းဝန်ကြီးချုပ်ကထိုင်းနိုင်ငံသားရေးဝန်ကြီးကိုတာဝန်ပေးလိုက်ပါတယ်။ဒီကိစ္စကိုဖြေရှင်းဆောင်ရွက်ဖို့မြန်မာ၊ဘင်္ဂလားဒေ့ရှ်နဲ့မလေးရှားစတဲ့နိုင်ငံတွေနဲ့ဆွေးနွေးဖြေရှင်းဖို့အခုလိုတာဝန်ပေးလိုက်တာဖြစ်တဲ့အကြောင်းထိုင်းအစိုးရရဲ့ဒုတိယပြောရေးဆိုခွင့်ရှိသူတဦးကပြောခဲ့တာပါ။အပြည့်စုံကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။ပြီးခဲ့တဲ့သတင်းတစ်ပတ်ကျော်ကဘင်္ဂါလီနဲ့ရိုဟင်ဂျာလူမျိုးတွေလို့ယူဆရတဲ့အလောင်းတွေကိုထိုင်းနိုင်ငံကလူကုန်ကူးသူတွေရဲ့စခန်းချရာနေရာတချို့မှာတွေ့ရှိခဲ့ရတဲ့အတွက်ဒီပြဿနာနဲ့ပတ်သက်လို့မြန်မာ၊မလေးရှား၊ဘင်္ဂလားဒေ့ရှ်နိုင်ငံတွေနဲ့ဆွေးနွေးဖြေရှာဖို့အတွက်ထိုင်းဝန်ကြီးချုပ်ကနိုင်ငံသားရေးဝန်ကြီးကိုတာဝန်ပေးလိုက်ကြောင်းထိုင်းအစိုးရရဲ့ဒုတိယပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဆမ်ဆိုကဲယော့ကန်နော့ကခုလိုပြောသွားပါတယ်
။จะแก้ไขเฉพาะที่กลางทางอย่างเดียวไม่ได้อันนี้คือนโยบายที่ท่านนายกมอบหมายไปเมื่อวานนี้ท่านจะติดตามต่อท่านต้องถามท่านรอง
ย้อนနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံတနိုင်ငံနဲ့တော့ဖြည့်ရှင်းလို့မရနိုင်ပါဘူးဒါကြောင့်သက်ဆိုင်ရာနိုင်ငံတွေနဲ့အားလုံးဆွေးနွေးအဖြေရှာဖို့ကိုဝန်ကြီးချုပ်ကနိုင်ငံသားရေးဝန်ကြီးဗိုလ်ချုပ်ကြီးထနာဆက်ပတိမာခွန်ကိုတာဝန်ပေးလိုက်ပါတယ်ကုလသမဂ္ဂလိုသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့လည်းဆွေးနွေးသွားဖို့ရှိပါတယ်ဒီကိစ္စတွေကိုနိုင်ငံသားရေးဝန်ကြီးဌာနကနေစီစဉ်ဆောင်ရွက်သွားမှာဖြစ်ပါတယ်ထိုင်းနိုင်ငံအတွင်းနှစ်ပေါင်းများစွာလူကုန်ကူးမှုတွေဖြစ်နေတာတွေကိုဝန်ကြီးချုပ်ကအမျိုးသားအဆင့်သတ်မှတ်ပြီးဦးစားပေးဆောင်ရွက်နေတာပါဒီအတွက်မြန်မာ၊ဘင်္ဂလားဒေ့ရှ်နဲ့မလေးရှားနိုင်ငံတွေအပါအဝင်သက်ဆိုင်ရာနိုင်ငံအားလုံးနဲ့ဆွေးနွေးအဖြေရှာသွားမှာဖြစ်ပါတယ်ဆိုပြီးပြောကြားသွားပါတယ်။ဒါအပြင်လူကုန်ကူးခံခဲ့ရတဲ့ရိုဟင်ဂျာ1000လောက်ကိုလည်းစောင့်ရှောက်မှုပေးထားကြောင်းထိုင်းအစိုးရရဲ့ဒုတိယပြောရေးဆိုခွင့်ရှိသူကဆိုပါတယ်။ထိုင်းနိုင်ငံမှာရှိတဲ့မြန်မာတန်ယုံကဒုတိယကောင်စစ်ဝင်ဦးထွန်းအေးကတော့ဘန်ကောက်မြို့ကမြန်မာတန်ယုံကိုတော့အကြောင်းကြားထားခြင်းမရှိသေးကြောင်းအခုလိုပြောပါတယ်
။ဟိုမြန်မာဖက်ကိုတည့်ရဲသူတို့အဲ့လိုသူကသူ channel နဲ့ပြောတာရှေ့ကောင်းရှေ့နဲ့ရှေ့နဲ့သူပြောတာဘူးခင်ဗျာ။အရင်ကတော့အကြောင်းကြားလာတာတော့မရှိသေးဘူးခင်ဗျာ
။လူကုန်ကူးခံရတဲ့ဘင်္ဂါလီနဲ့ရိုဟင်ဂျာလူမျိုးတွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကလည်းသူတို့တိုင်းပြည်ကလူမျိုးတွေမဟုတ်ဘူးဆိုပြီးငြင်းပယ်မှုတွေရှိခဲ့တာပါ။အခုလက်ရှိရုပ်အလောင်းတွေကိုလည်းမြန်မာနိုင်ငံဘက်ကရှေ့ပြောင်းလာတဲ့အလုသမားတွေလူကုန်ကူးခံရသူတွေဆိုပြီးထိုင်းနိုင်ငံရဲ့သတင်းတွေမှာဖော်ပြနေပေမဲ့ဘန်ကောက်မြို့ကမြန်မာတန်ယုံကတော့တော့ရောက်ကြည့်ရှုတာတွေမလုပ်ရသေးဘူးလို့ဆိုပါရယ်အရင်တုန်းကတော့ရိုဟင်ဂျာလို့ခေါ်ဆိုကြသူတွေကိုထိုင်းဆိုရရဲ့ထိမ့်သိမ်းရေးစခန်းတွေမှာတော့ရောက်တွေ့ဆုံမေးမြန်းပြီးတာဝန်ရှိသူတွေကိုတင်ပြခဲ့မှုတွေကိုတော့လုပ်ခဲ့တယ်ဆိုပြီးဒုတိယကောင်စစ်ဝင်ဦးထွန်းအေးကပြောပါရယ
်ကျွန်တော်တို့အဲ့ဒီအရင်ကတုန်းမှကျွန်တော်တို့တွားတွေ့ပါတယ်သူတို့ဒီ detention center တွေမှာထားလိုက်ဟာတယ်ကျွန်တော်တို့တွားပြီးမှမေးမြန်းတယ်သူတို့ရဲ့ဟိုအချက်လက်တွေကိုရဲ့သူတို့ကိုရဲ့ဆိုနေပါတယ်ကျွန်တော်တို့မေးမြန်းတယ်မေးမြန်းပြီးတော့မှကျွန်တော်တို့ဒီဟိုဟာတင်ပြပါလေမြန်မာနိုင်ငံဥမာဟိုတင်ပြတာပါတာဝန်ရှိတဲ့ဟိုဟိုဝန်ကြီးဌာနတွေ
ထိုင်းအစိုးရကတော့လူကုန်ကူးမှုတိုက်ချဲ့ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေပေမဲ့ထိုင်းနိုင်ငံဟာလူကုန်ကူးသူတွေရဲ့တထောက်နားတဲ့နေရာအဖြစ်တော့ရှိနေတယ်ဆိုတာကိုပြောဆိုပါတယ်ထိုင်းအစိုးရဟာလူကုန်ကူးမှုနဲ့ဆက်နွယ်တယ်လို့တန်လျာရှိသူရဲအနာပိုင်တွေလူကုန်ကူးသူတွေရဲရွာဒေသဆိုင်ရာအနာပိုင်တွေကိုစစ်ဆေးအရေးယူနေတာဖြစ်ပါတယ်ဒီနေ့မှလည်းစုံကလာခရိုင်ပါတန်ဘီစာmunicipal ဥက္ကဋ္ဌနဲ့နေကြားဆောင်တက်ကရဲဘော်ကြီးတူရဲတက်ချက်တူကိုဒီကနေ့မှပဲအရေးယူလိုက်ပါတယ်။မနေ့ကတော့ရဲအနာပိုင်50ထက်မနည်းကိုနေရာပြောင်းရွှေ့တာစစ်စေးမင်းမြတ်နာတွေလုပ်နေတယ်ဆိုပြီးထိုင်းရဲချုပ်ကပြောပါတယ်။ထိုင်းနိုင်ငံတောင်ပိုင်းစုံကလာခရိုင်ထဲမှာရုပ်အလောင်း30ကျော်တွေ့ရှိခဲ့ပြီးတဲ့နောက်မှာတော့ သုံးမပြုတော့တဲ့မွတ်စလင်သင်္ကြန်ဟောင်းတစ်ခုမှလည်းမြောက်နှံထားတယ်လို့ယူဆရတဲ့အလောင်းတစ်ချို့ကိုရှာဖွေတွေ့ရှိခဲ့တယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြနေပါတယ်။လူကုန်ကူးခံရတဲ့ရိုဟင်ဂျာမွတ်စလင်တွေကတော့မြန်မာပြည်အနောက်ချမ်းရခိုင်နယ်စပ်မှာအစားအသောက်မရှိ၊ဆေးဝါးမရှိ၊အလုပ်ကံရှာဖွေလို့မရ၊သွားလာခွင့်လည်းမရှိတဲ့အတွက်တေဆုံးရမယ့်အတူစွန့်စားပြီးထွက်လာကြတာလို့ပြောကြပါတယ်။သူတို့ကိုလာရောက်ခေါ်ဆောင်တဲ့လှေသင်းမောတွေဟာသူတို့ကိုကယ်ဆယ်သွားမယ်လို့မျှော်လင့်ချက်တင်နဲ့လိုက်ပါလာပြီးတဲ့နောက်မှာအခုလိုမျိုးအစာရေစာပြက်လက်ခြင်းလူကုန်ကူးခံရခြင်းတွေကိုကြုံခဲ့ရပြီးသူတို့မိသားစုတချို့ဟာတေဆုံးခဲ့ရတယ်လို့ပြောကြပါတယ်။ထိုင်းဝန်ကြီးချုပ်ကတော့လူကုန်ကူးမှုမှာပါဝင်ပတ်သက်နေတဲ့အစ်မြင့်တာဝန်ရှိသူတွေကိုထိထိရောက်ရောက်အရေးယူသွားမှာဖြစ်တယ်ဆိုပြီးဒီကနေ့မှပဲပြောဆိုခဲ့ပါတယ်ရှင်။
မအေးမှပြောပြခဲ့တာပါရှင်အခုလိုထိုင်းနိုင်ငံဘက်ကနေလူကုန်ကူးမှုတားဆီးတိုက်ဖျက်ရေးမှာအိမ်နီးချင်းထိုင်းတရုတ်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနေသလိုနောက်ထပ်လည်းတိုးချဲ့ပြီးပူးပေါင်းဆောင်ရွက်သွားဖို့ရှိတယ်လို့မြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးနဲ့တားဆီးကာကွယ်ရေးတပ်ဖွဲ့ကပြောပါတယ်ဆက်သွယ်စုံစမ်းထားတဲ့ကိုညာဝင်းအောင်ကတင်ပြပါမယ်ရှင
်ထိုင်းနိုင်ငံတောင်ပိုင်းမလေးရှားနယ်စပ်နာမှာလူကုန်ကူးသူတွေကြောင့်တေဆုံးနေတဲ့ရိုဟင်ဂျာမူဆလင်လိုယူဆရသူအလောင်း30ကျော်ကိုရှာဖွေတွေ့ရှိခဲ့ပြီးတဲ့နောက်မှာဒေသတွင်းလူကုန်ကူးမှုပြဿနာကိုထိုင်းမြန်မာမလေးရှားသုံးနိုင်ငံပူးပေါင်းဖြေရှင်းသွားနိုင်အောင်အစည်းအဝေးပွဲတစ်ရက်ခေါ်ယူဖို့ထိုင်းဝန်ကြီးချုပ်ဗိုလ်ချုပ်ကြီးပရာယုတ်ချန်ဦးချာကမေလ10ရက်တောက်ကြနေ့မှာတိုက်တွန်းလိုက်တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကလာတယ်လို့ယူဆရတဲ့ရွှေပြောင်းအခြေချသူ30ကျော်ရဲ့အလောင်းကိုထိုင်းနိုင်ငံတောင်ပိုင်းဆုံးကလာခရိုင်မှာပြီးခဲ့တဲ့သတင်းပတ်တဲ့ရှာဖွေတွေ့ရှိခဲ့တာပါဒီကိစ္စနဲ့ပတ်သက်ဆက်နွယ်ပြီးလူကုန်ကူးမှုတိုက်ဖျက်ရေးကိုဆောင်ရွက်သွားဖို့မြန်မာနဲ့မလေးရှားနိုင်ငံကတာဝန်ရှိသူတွေကိုအစည်းအဝေးတစ်ရက်ဖိတ်ကြားဖို့ထိုင်းဝန်ကြီးချုပ်ကထိုင်းနိုင်ငံသားရေးဝန်ကြီးဌာနကိုညွှန်ကြားထားပြီးဖြစ်ပါတယ်ဒီဖိတ်ကြားမှုကိုသူတို့မသိရှိရသေးပေမဲ့လူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်ရင်မြန်မာနိုင်ငံဟာအရင်ကတည်းကအိမ်နီးချင်းနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နေတာကြောင့်ဆက်ပြီးဆောင်ရွက်သွားမယ်လို့မြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးနဲ့တားဆီးကာကွယ်ရေးရဲတပ်ဖွဲ့တပ်ဖွဲ့မှုရဲမှူးချုပ်ဝင်းနိုင်ထွန်းက VOA ကိုပြောပါတယ
်ဟိုလုံးလုံးစေတော့အဲ့အစည်းအဝေးတွေလည်းကျွန်တော်တို့ဒီတော့တရားဝင်ဖိတ်ကြားထားတာမရှိပါဘူးခင်ဗျာအဲ့ဒီဟာနဲ့ပတ်သက်လို့လေကျွန်တော်တို့ထိုင်းနဲ့ရောတရုတ်နဲ့ရောကတော့ border lesson office တွေဖွင့်ပြီးတော့ on ပြီးတော့နေစားဖြတ်ကျော်လူကုန်ကူးမှုတွေလုပ်နေကြတယ
်ထိုင်းနိုင်ငံမှာအခုကြုံရတဲ့ရိုဟင်ဂျာမွတ်စလင်တွေတေဆုံးသွားတဲ့လူကုန်ကူးမှုပြဿနာဆဖြစ်လာရတဲ့မူလစစ်မြေဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်စပ်ဒေသတွေမှာစာပြီးဖြေရှင်းသင့်တယ်လို့ထိုင်းဝန်ကြီးချုပ်ချန်အိုချာကသတင်းထုတ်တွေကိုပြောခဲ့ပါတယ်။ဒါပေမဲ့ထိုင်းနိုင်ငံမှာလက်တလောရှာဖွေတွေ့ရှိတဲ့အလောင်းကိစ္စမျိုးဟာတကယ်တော့လူကုန်ကူးခံရမှုဆိုတာထက်လူမှောင်ခုံမှုသာဖြစ်တယ်လို့ရဲမှူးချုပ်ဝင်းနိုင်ထွန်းကမှတ်ချက်ပေးပါတယ်
။အခုသုံးဆွဲနေတာလူကုန်ကူးလို့ဒါပြောနေတာလေ။ကျွန်တော်အမြင်တော့ဒါ smuggling လို့လူမှောင်ခုံမှုလို့ပဲကျွန်တော်ကတော့ဒီနေရာဒီကိစ္စကလေလူကုန်ကူးမှုတော့မဟုတ်သေးဘူးလို့ထင်တယ်။လူကုန်ကူးမှုကြတော့လိမ်ပိုင်းဆိုင်ရာခေါင်းပုံဖြတ်တာ၊လဝါပိုင်းဆိုင်ရာခေါင်းပုံဖြတ်တာတွေပါမှပဲသူကလူကုန်ကူးမှုမြောက်တယ်လို့ကျွန်တော်တို့ law တွေမှာ definition တွေမှာဆိုတာရှိတယ်။ဒါပေမဲ့ဘုပ္ပနိုင်ငံရောက်ပြီးတကူဖြစ်တာနဲ့လူကုန်ကူးမှုကြီးပဲစွန့်ရည်နေကြတဲ့အနေအထားတွေ့ရတယ်။အခုဒီမလေးရှား border မှာဖြစ်တဲ့ပြဿနာဆိုရင်ကျွန်တော်ကမြင်တော့ဒါလူမောင်ခိုမှုကိစ္စပဲလို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ migrate လုပ်တဲ့အနေအထားပဲလေ migration issue ပါပဲဒါကတော့လေနော်လူကုန်ကူးခံရတဲ့သူကိုပြန်ပြီးတော့အကာအကွယ်ပေးရတဲ့ protection အပိုင်းတွေကြတော့ right တွေကအများကြီးဖြစ်တယ်ဗျာလူမောင်ခိုဆိုရင်တော့ဟိုသက်ဆိုင်ရာနိုင်ငံရှိတဲ့လူမှုကြီးကြပ်ရေးဥပဒေအတိုင်းပဲလောကအက်တီပေါ့နော်အဲ့ဒါနဲ့ပဲအရေးကြီးကြတယ်ဆိုတဲ့အပိုင်းတွေပဲရှိပါတယ်
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကလာတဲ့ရိုဟင်ဂျာမွတ်စလင်တွေဟာထိုင်းနိုင်ငံကိုဂျာဂန်နိုင်ငံအဖြစ်ထားပြီးမွတ်စလင်အများစုရှိတဲ့မလေးရှားနိုင်ငံစီကိုရွှေ့ပြောင်းဝင်ရောက်လေ့ရှိကြပါတယ်ခင်ဗျာ
သောရှင်ခင်ဗျာမြန်မာနိုင်ငံသားတွေဟာအခုဆိုလို့ရှိရင်နိုင်ငံတကာအရရလုပ်ငန်းအစုံမှာတွေ့ရတယ်လို့ပဲမကြာသေးခင်ကပြဿနာရဲ့အချို့မှာလည်းမြန်မာနိုင်ငံသားတွေကကြားမှာမြေစာပင်ဖြစ်ပြီးတော့ပတ်သက်လာမှုတွေတွေ့ရပါတယ်။ဒါပြင်မြန်မာနိုင်ငံကတရားမဝင်ရှေ့ပြောင်းလုပ်သားတွေရဲ့ပြဿနာကလည်းဒီပတ်ဝန်းကျင်နိုင်ငံတွေမှာကြီးထွားနေသေးပါ။နိုင်ငံတကာရောက်မြန်မာနိုင်ငံသားတွေရဲ့အခွင့်အရေးကိုကာကွယ်ဖို့သူတို့ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းဖို့ဒီပြောင်းလဲလာရတဲ့ဆိုတဲ့မြန်မာနိုင်ငံဘက်ကဘာတွေများလှုပ်ဆောင်ပေးခဲ့ပြီလဲပေးနေပြီလဲဒီအခြေအနေကိုသုံးသပ်ဖို့အတွက်လာမယ့်စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်လူရဲ့တော်ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလို့တဲ့ဒီပြောဆိုလို့တဲ့မြင်းမြန်လူရဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ ကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2923822554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလို့လည်းတို့ရရှင်တွေကိုကြိုဆိုပါရခင်ဗျာ။
ကန်တန်ရဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုစနေနေ့အင်္ဂါညဘက်တွေမှာတပတ်ကို2ချိန်ပုံမှန်တင်ဆက်ပေးနေပါရရှင်။ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။ဓာတ်ရိုက်လေးလိုင်းအတွက်အတန်ဖိုင်ပေးပို့လို့ရင်ပဲဖြစ်ဖြစ် VOA ကိုဝေဖန်ကြံပေးစာတွေပေးပို့လို့ရင်ပဲဖြစ်ဖြစ် email ကနေဆက်သွယ်လို့ရတဲ့ဆိုရင် burmese@voanews.com ကိုဆက်သွယ်နိုင်ပါရရှင်။ဖုန်းနံပါတ်ကတော့2923822555ဖြစ်ပါတယ်။အခုဆက်ပြီးတော့ဒီထုတ်လွှင့်ပေးမယ့်မြန်မာပြည်ဆိုင်ရာသတင်းစာမားထဲမှာတော့သမရဦးသိန်းစိန်ရဲ့ရှမ်းပြည်နယ်ခရီးစဉ်ဘက်ကိုအလှည့်ပေးမှာပါ။သမရဦးသိန်းစိန်ရဲ့ရှမ်းပြည်နယ်ခရီးစဉ်တွင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တီးခြားတွေ့ဆုံတဲ့အချိန်မှာတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးစာချုပ်ကိုတိုင်းရင်းသားတွေဘက်ကအားလုံးပါဝင်ပြီးတော့အမြန်ဆုံးလက်မှတ်ရေးထိုးပေးစီရေးတိုက်တွန်းသွားတဲ့အကြောင်းရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSSSA ကပြောပါတယ်။သမရဦးသိန်းစိန်ဟာဝပြည်သွေးစည်းညီညွတ်ရေးပါတီအမျိုးသားဒီမိုကရေစီမဟာမိတ်တပ်ဖွဲ့မိုင်လာရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီတို့နဲ့ဒီကနေ့တွေ့ဆုံတဲ့အချိန်မှာအခုလိုပြောကြားသွားခဲ့တာပါဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခါကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါသမရကြီးကကျိုင်းတုံရောက်နေစဉ်မှာတိုင်းရင်းသားအဖွဲ့၃ဘွဲ့နဲ့ဒီကနေ့တီးခြားစီတွေ့ဆုံခဲ့ကြပါတယ်ဒီလိုတွေ့ဆုံချိန်မှာသမရကြီးဘက်ကခုလိုပြောဆိုခဲ့တာဖြစ်ပါတယ်လက်ရှိကျန်ရှိနေတဲ့သမရတပ်တန်းမှာတနိုင်ငံလုံးပြစ်ခတ်ရစဲရေးစာချုပ်ကိုလက်မှတ်ရေးထိုးစေခြင်းကြောင့်တွေ့ဆုံချိန်မှာပြောကြားခဲ့တယ်လို့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA ကဗိုလ်မှူးကြီးဆိုင်ငင်းကခုလိုပြောပါတယ
်ဒီတပ်တန်းတနည်းပဲကြာတော့လေဒီပြည်သွင်းမှာ NCO မတိပြအောင်လုပ်မယ်အတိချက်ပေါ့နော်အခုတိုင်းသားတွေနဲ့တိတ်ပွဲပြည်ပခတ်ဖြစ်တယ်ဆိုဖြစ်နေတယ်ဆိုတဲ့နေရာမှာလည်းကလည်းအတတ်နိုင်ဆုံးစ조사ပေးတဲ့အဆင့်တရအောင်စ조사ပေးမယ်ဆိုတဲ့သဘောပါအတိအကတော့ဒီ NCA ကိစ္စပါခင်ဗျာတမလာကြီးကဒီကိစ္စကိုညံ့ညံ့ဖြစ်စေချင်ပါတယ်ပေါ့ဒါကြောင့်မို့လို့တိုင်းသားတွေအားလုံးသွိုးနိုင်အောင်ဝိုင်းဝန်းတိုက်တင်ပေးကြပါနှစ်ဖက်စလုံးပူးပေါင်းပြီးတော့လုပ်ကြပါဆိုတဲ့သဘောပါ
ပြီးခဲ့တဲ့ပန်းဆန်းဆွေးနွေးပွဲမှာအစိုးရတပ်တွေနဲ့တိုက်ပွဲဖြစ်နေတဲ့ AA ရခိုင်တပ်မတော် TNL တအောင်းခေါ်ပလောင်တပ်ဖွဲ့တွေနဲ့ MNDA ကိုကန့်တပ်ဖွဲ့စတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေပါအပြစ်ခတ်ရစဲရေးစာချုပ်မှာဒန်းတူရီတူပါဝင်ဖို့တိုင်းရင်းသားတွေဘက်ကတောင်းဆိုထားပါတယ်ဒါပေမဲ့ဒီအဖွဲ့၃ဘွဲ့ကိုအစိုးရဘက်ကတရားဝင်လက်ခံပေးခြင်းမရှိသေးပါဘူးခုလိုတမရာကြီးကတွေ့ဆုံချိန်မှာတနိုင်ငံလုံးပြစ်ခတ်ရစဲရေးစာချုပ်မှာတိုင်းရင်းသားအလုံးပါဝင်ပြီးအမြန်ဆုံးလက်မှတ်ထိုးပေးရန်ပြောဆိုခဲ့ပေမဲ့ဒီအဖွဲ့တွေကိုဘယ်လိုလက်ခံပေးမလဲဆိုတာကိုတိကျစွာရှင်းလင်းပေးမှုမရှိသေးပါဘူးရှမ်းတီပြန်လည်ထူထောင်ရေးကောင်စီ RCSS SSA ဘက်ကတမရာကြီးကိုလက်ရှိဖြစ်နေတဲ့ပြဿနာတွေနဲ့ပတ်သက်ပြီးငြိမ်းချမ်းတဲ့နည်းနဲ့ဖြေရှင်းပေးဖို့တောင်းဆိုခဲ့တယ်လို့ဗိုလ်မှူးကြီးဆိုင်ငင်ကပြောပါတယ
်ပြဿနာတွေကိုကျွန်တော်တို့ငင်းချမ်းတဲ့နည်းနဲ့ဖြေရှင်းကြရအောင်ဆိုတဲ့သဘောမျိုးနဲ့ကျွန်တော်တို့ကတင်ပြတာရှိပါတယ်ဒီကိစ္စနဲ့ပတ်သက်တော့ပြောတော့ဘာမှတော့ဟိုတက်ရိုက်တော့ဘာမှမပြောပါဘူးခင်ဗျာဒီလိုကလည်းဒီပေါ့တရားပေါ့နော်အော်ဆွေးနွေးပွဲနဲ့ပဲဖြည့်ချင်းချင်ပါလေဆိုတဲ့သဘောတော့အပြည့်အမွေတော့ပြောသွားပါတယ်ခင်ဗျာ
တမရာကြီးနဲ့တွေ့ဆုံမှုမှာတမရာကြီးဘက်က6ရက်ကြာကျင်းပခဲ့တဲ့ပန်ဆန်းညီလာခံနဲ့ပတ်သက်ပြီးအသေးစိတ်မေးမြန်းပြောဆိုမှုတော့မရှိခဲ့ပေမဲ့ပန်ဆန်းညီလာခံအပေါ်စိုးရဘက်ကစိုးရိမ်မှုတွေရှိခဲ့တယ်လို့ဗိုလ်မှူးကြီးဆိုင်ခင်ကပြောပါတယ
်ပထမတော့ဒီပန်ဆန်းညီလာခံနဲ့ပတ်သက်ပြီးတော့အစိုးရဘက်ကတော့နည်းနည်းတော့စိုးရိမ်တာပေါ့နော်ဆက်ဆိုတာပြဟိုမှာအဖွဲ့ကများပြီးတော့တဖွဲ့တယောက်တော့တော့ပြောပြီးတော့ဟိုနာနကူတဘောတူညီကြတဲ့အတိုင်းမဖြစ်မှာလားအစိုးရတော့စိုးရိမ်တယ်လို့အဲ့လောက်ပဲပြောပါတယ်ခင်ဗျာ
ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA နီးတူဝပြည်သွေးစည်းညီညွတ်ရေးပါတီ UWSP နဲ့အမျိုးသားဒီမိုကရေစီမဟာမိတ်တပ်ဖွဲ့မိုင်းလာအဖွဲ့တို့ကိုပါတမရာကြီးကတွေးဆောင်ခဲ့တာဖြစ်ပေမဲ့ဒီအဖွဲ့တွေကိုတွေးဆောင်ခဲ့တာနဲ့ပတ်သက်ပြီး VOA ဘက်ကစ조사ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးတမရာကြီးအနေနဲ့ပန်ဆန်းညီလာခံအပြီးနှစ်ရက်အကြာမှာပန်ဆန်းညီလာခံကိုလက်ခံကျင်းပတဲ့ဝတိုင်းရင်းသားအဖွဲ့အပြင်ပန်ဆန်းညီလာခံကိုတက်ခဲ့တဲ့တိုင်းရင်းသားအဖွဲ့တွေကိုအခုလိုခေါ်ယူတွေ့ဆုံခဲ့တာဖြစ်ပါတယ်ရှင်
။မေခရဲ့သတင်းပေးပို့ချက်ပါရှင်။အခုတခါတော့အားကစားသတင်းလွှာတွေကအမျိုးသမီးဘောလုံးအသင်းရဲ့အာဆီယံမှာရှင်ပြိုင်အနိုင်ရနေတဲ့သတင်းကောင်းတစ်ခုပြပြပေးမှာပါ။ဗ ဗီယက်နမ်နိုင်ငံမှာကျင်းပနေတဲ့အာဆီယံအမျိုးသမီးဘောလုံးပြိုင်ပွဲမှာမြန်မာအမျိုးသမီးအသင်းကနောက်ဆုံးဖိုင်နယ်ကိုတက်သွားပြီးဖြစ်ပါတယ်။မြန်မာအမျိုးသမီးအသင်းကဩစတြေးလျနဲ့ U20 အသင်းကိုအနိုင်ရပြီးတော့အခုလိုဖိုင်နယ်ထိအောင်တက်သွားခဲ့တာပါ။မြန်မာအမျိုးသမီးအသင်းရဲ့စိတ်ဓာတ်နဲ့ကြိုးစားမှုကြောင့်အခုလိုထိုက်ထိုက်တန်တန်အနိုင်ရခဲ့တာဖြစ်တယ်လို့ဘောလုံးအဖွဲ့ချုပ်တာဝန်ရှိသူတွေနဲ့ကြွမ်းကျင်သူတွေကတော့သုံးသပ်ထားပါတယ်။ဒီအကြောင်းပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
2015ခုနှစ်အာဆီယံမျိုးသမီးချန်ပီယံရှစ်ဘောလုံးပြိုင်ပွဲဆီမီဖိုင်နယ်မှာမြန်မာမျိုးသမီးအသင်းကနာမည်ကြီးဩစတြေးလျ U20 အသင်းကိုတကိုးကိုးမရှိနဲ့အနိုင်ရပြီးတော့ဖိုင်နယ်ကိုတက်သွားပါတယ်။ဒါဟာမြန်မာအသင်းအနေနဲ့ဩစတြေးလျကိုဘောလုံးသမိုင်းတစ်လျှောက်မှာပထမဆုံးအကြိမ်အနိုင်ရတာလည်းဖြစ်ပါတယ်။အခုလိုပြိုင်ပွဲမှာဘိုးဆွဲမယ်လို့နာမည်ကြီးနေတဲ့ဩစတြေးလျအသင်းကိုအနိုင်ရပြီးတော့ဖိုင်နယ်တက်ခဲ့တဲ့အပေါ်မှာမြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်တာဝန်ရှိသူဦးစိုးမိုးကျော်ပြောတာက
အားလုံးပြောနေတာပေါ့သူပြဘောလုံးပွဲတော့ဥရတော့ရမ်းပြောနေတာပေါ့အော်စတြေးလျကိုကျွန်တော်တို့တစ်ခါမှမလာဘူးဒီဘောလုံးသမိုင်းမှာအဲ့တော့ဟာဒီကျွန်တော်တို့ဒီအာဆီယံမှာလည်းဘောလုံးပွဲတော်တော်ကြာပြီဆိုတော့ရမ်းပြောတာပေါ့အဲ့တော့ရမ်းပြောတော့အားလုံးကရမ်းပြောဥရဆိုပူကြော်တာပေါ့ဒီကလေးတွေဒီဂုံကြီးစုတွေအိမ်ညာအောင်ဆောက်ရကြတော့
ဝင်နိုင်ငံဟိုချီမင်းမြို့မှာဒီကနေ့ကစားခဲ့တဲ့ semi final မှာမြန်မာအသင်းဟာဂိုးသွင်းခွင့်နဲ့အများပြားရခဲ့ပေမဲ့အခွင့်အရေးကိုအပြည့်အဝအသုံးမချနိုင်လို့အခုလိုတကိုးတဲ့နဲ့ကတ်နိုင်ခဲ့တာဖြစ်တယ်လို့လည်းသုံးသပ်ကြပါတယ်မြန်မာအသင်းဒီကနေ့ကစားသွားခဲ့တဲ့ခြေစွမ်းပေါ်မှာဦးစိုးမိုးကျော်ကအခုလိုပြောပါတယ
် feel ကတော့ Australia ပေါ့ကထိုင်းအောင်နိုင်လာတာကိုအားလုံးက Australia နဲ့နိုင်တယ်လို့ထင်တာပေါ့ဒီကျွန်တော်တို့ကလေးတွေရဲ့ဒီကစားတဲ့ပုံရောစိတ်ဓာတ်ရောကစားအောင်ပါ Australia ကထားတော့ใช่ๆนะดิเดี๋ยวโกดินาที่จังตรงนี้ลงออกแล้วทุกคนก็เหมือนกันว่าคลีเนี่ยว่าอนัญญะที่เนี่ยใส่ได้ไม่จู้ซ้ําหมดอ่ะสึกาจนแต่ก็เราอึนตีกองตีนี่มั้ยแต่เราก็กองลงฉีกันเนี่ยปวยสาเนี่ยฉีกแน่ฉีกไม่อยู่ตะแกหูนายอ่ะมั้ยคือใส่ได้มั้ยเนี่ยตะแกนี้นี้อยู่อ่ะย่อมๆเลยเตชะสึกาเนี่ยทุกคนแล้วกองเนี่ยกะซาก็แล้วกองเนี่ยคือออสเตรเลียเนี่ยหูก็ไม่หลุดเลยนะปี้ว่ะ
ဒုတိယဆီမီဖိုင်နယ်ပွဲဖြစ်တဲ့ Asian VNN နဲ့ထိုင်းတို့ကစားကြမှာဖြစ်ပြီးတော့မြန်မာအမျိုးသမီးအသင်းဟာအဲဒီနှစ်အသင်းတွေကအနိုင်ရတဲ့အသင်းနဲ့ဖိုင်နယ်မှာကစားမှာဖြစ်ပါတယ်။ဖိုင်နယ်ပွဲမှာဘူဆွဲနိုင်ကြီးအလားလားနဲ့ပတ်သက်ပြီးဝါရင်အားကစားကလောင်ရှင်ဦးခမောင်ထွေးပြင်မနာကအခုလိုသုံးသပ်ပါတယ်
။ဟောမော်ဒီနှစ်ကထိုင်းကဘာလဲ။ရေညာမသွားခင်လေထိုင်းကဝင်လို့ကြောင်းချီစားဖို့ကစားတယ်လေ။ဟိုမကိုးကြည့်ရတယ်ကျွန်တော်ကမျက်လေးတွေ့ရစီစားဖို့ရတော့ဟုတ်ပြီငါကတော့ဘိုးဘက်ကစားတာပေါ့ဘိုးဘက်ကစားတော့ကျွန်တော်က2199နဲ့အမကိုကိုအမကိုဒီကြီးဖြစ်တယ်။အော်တတိယကိုပြေးရအောင်။ဟောဘီငါကတည့်တဲ့အချိန်မှာသူကွင်းသူပြိတ်ကြတယ်သူကတော့ကြည့်ရပါလားကျွန်တော်လည်းမသိဘူး။ဟောကျွန်တော်ကမှလည်းဘီငါလည်းရကျွန်တော်တွေ့ကြလို့ခင်ဗျာ။နည်းနည်းပြတော့တယ်တွေ့ရတော့ဟဲ့ကျွန်တော်ကလည်းအေးကားလို့သိကြီးကိုအဲ့လိုက်တဲ့ပြစ်ဒဏ်ရနိုင်တဲ့ပြင်ပါ့။ဆိုဒီဟိုအစီအစီအရုံးဖွဲ့ချုပ်သမားဒုတိယလာပြောင်းတော့တော့ဗီယက်နမ်နဲ့ကျင်းပြောင်းတဲ့ကံပြောင်းဖြစ်နေတာ။ဆိုဒီမှာဗီယက်နမ်နဲ့ပြည်နေတယ်။မြန်မာနဲ့ပြည်နေစိုးရတော့ပြည်ပွဲတော့ပေါ့အပြင်နဲ့တကားလာပါတော့။ဘာကိုသေးဖို့နိုင်နေလို့ပဲကျွန်တော်ပြောပါတော့။ဒီလိုဆွေးနွေးရတာတော့အားကြီးသွားဒါကစိတ်ကြမ်းတဲ့ကစားလို့ရှိရင်ငါတို့ပို့ပြီးတော့ဒီနိုင်ငံကိုခွင့်ပြုလာပါ
မြန်မာသင်းဟာအုပ်စုပွဲတုန်းကတော့အင်ရှင်ဗီယက်နမ်ကို3-2နဲ့ရှုံးပြီးတော့ဖိလစ်ပိုင်ကို4-2မလေးရှားကို4-0မရှိနဲ့နိုင်ရခဲ့တာပါဖိုင်နယ်ကိုတော့လာမယ့်မေလ10ရက်နေ့မှာကစားကြမှာဖြစ်ပါတယ်ခင်ဗျာ
ဗီယက်နမ်နိုင်ငံမှာကျင်းပနေတဲ့အာဆီယံအမျိုးသမီးဘောလုံးပြိုင်ပွဲမှာမြန်မာအမျိုးသမီးအသင်းကနောက်ဆုံးဖိုင်နယ်ကိုတက်သွားတဲ့အကြောင်းကိုရနိုင်ပြောပြသွားခဲ့တာပါရှင်VOA မြန်မာပိုင်းစီစဉ်ကနေထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်။ကျွန်မတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်ဖူယိုမြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်မေလ8ရက်တောက်ကြနေညပိုင်းတန်လှန်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးထုတ်လွှင့်ပေးမယ့်ည10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9355လိုင်းဒိုမီတာ51 kHz 9885တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။အခုညပိုင်းထုတ်လွှင့်ပေးမယ့်သတင်းပတ်စင်ကန်တာတွေထဲမှာတော့အမျိုးသမီးကန်တာသုတဆုံလင်အမေရိကန်တခွင်နဲ့အတူသိပ္ပံနဲ့နှိပညာကန်တာမှာစင်ရမှာက
မြစ်ကတရားစတဲ့ရေရှည်ဇီယစနစ်တံပိုးအဲမြစ်တချောက်မှာနေတဲ့လူတွေရဲ့လူမှုစီးပွားရေးတံပိုးဆိုရှယ်ဗဲလူးတွေပေါ့နော်သူရဲ့လူမှုတံပိုးတွေကိုချိန်သိမ့်တဲ့ဒီမြစ်တရားစတာနေတူဒီကဲလို့ဒါရီယာပြည့်စည်းမဲ့ဆို
ရင်ရေရည်မြစ်တွေကိုသိပ္ပံနီးကြထိမ့်သိမ့်ဆောင်ရှောက်ရေးနဲ့ပတ်သက်လို့အဲ့ဒီလိုကြားကြရမှာဖြစ်ပါတယ်ဒီလိုစီစဉ်တွေကမှအခုအမျိုးသမီးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်ရှင်မြန်မာနိုင်ငံမှာအမျိုးသမီးတွေပေါ်အကြမ်းဖက်မှုကာကွယ်ရေးဥပဒေကိုပြဋ္ဌာန်းနိုင်ခြင်းမရှိသေးတဲ့အတွက်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေတစ်နေ့ထက်တစ်နေ့တိုးလာနေတယ်လို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ရဲ့အမျိုးသမီးလွှတ်တော်အမတ်ဒေါက်တာညိုညိုသိန်းကပြောပါရယ်ဥပဒေပညာရှင်ဒေါက်တာညိုညိုသိန်းဟာ NNER National Network for Education Reform အဖွဲ့ဝင်တူအနေနဲ့လည်းအမျိုးသားပညာရေးဥပဒေပြင်ဆင်ရေးလှုပ်ရှားမှုမှာဥဆောင်ပါဝင်နေသူလည်းဖြစ်ပါတယ်လက်ရှိအမေရိကန်ပြည်ထောင်စုကရွေးကောက်ပွဲတွေကိုလာရောက်လည်လာနေတဲ့အချိန်ဝါရှင်တန် DC မြို့တော်ကိုခေတ္တရောက်ခိုက်မှာဒေါက်တာညိုညိုသိန်းကိုမတ်အင်ဂျင်နိုင်ကတွေ့ဆုံမေးမြန်းထားပါတယ်ရှင
်ဒီမနက်ကမှဒီအမျိုးသမီးရေးကိစ္စပေါ့နော်ဒေါက်တာညိုညိုသိန်းဆောင်ရွက်နေတာလေးဒီအရင်ဆုံးပြောပြပါအောင်ရှင်
ကျမကတော့လေဒါအမျိုးသမီးကိုယ်စားလှယ်တယောက်ဖြစ်လာပြီးတော့ပေါ့ပထမဆုံးနှစ်ပေါ့နော်ပထမဆုံးနှစ်နဲ့ဒုတိယနှစ်မှာတော့ဒီအမျိုးသမီးအခွင့်အရေးကိစ္စတွေနဲ့ပတ်သက်ပြီးကျမတဆိုင်မမတ်လုပ်ခဲ့တယ်ပေါ့နော်အဲ့ဒီမှာဟိုကျမတို့အပြောများတဲ့ကိစ္စကတော့ပေါ့နော်အမျိုးသမီးတွေအပေါ်မှာအကြမ်းဖက်မှုတွေတအားများတာပေါ့နော်အမျိုးသမီးတွေပေါ့အကြမ်းဖက်မှုတွေများတဲ့အတွက်ကြောင့်မလို့အမျိုးသမီးတွေကိုအကြမ်းဖက်မှုမှာကာကွယ်ရေးဥပဒေတစ်ခုပေါ့နော်အဲ့တခုပေါ်ပေါက်ဖို့အတွက်ကိုကျမတို့တော်တော်လေးကိုလော်ဘီလုပ်ခဲ့တယ်ပေါ့နော်အဲ့တော့သက်ဆိုင်ရာဝန်ကြီးဌာနကလည်းဟိုစိတ်ဝင်တစားနဲ့ပေါ့နော်အဲ့ဒီတုန်းကတော့ပေါ့နော်လုပ်မယ်ဆိုပြီးတော့စီစဉ်ခဲ့တာပဲစီစဉ်တဲ့နေရာမှာတော့ဒီ NGO တချို့နဲ့ပေါင်းပြီးတော့ပေါ့နော်အထူးသဖြင့် Gender Equality Network နဲ့ပေါင်းပြီးတော့သူတို့ဥပဒေရေးဆွဲတဲ့ကိစ္စကိုလုပ်ခဲ့တယ်ပေါ့နော်ဒါပေမဲ့ဒီဥပဒေရေးဆွဲတဲ့ကိစ္စအခုဆိုနှစ်နှစ်ရှိနေပြီပေါ့နော်နှစ်နှစ်ရှိပြီအဲ့ဒီဥပဒေကမထွက်လာဘဲနဲ့ခုနကဟိုမျိုးဆောင်ဥပဒေဆိုတဲ့ဥပဒေ၄ခုကဒီလွှတ်တော်ရောက်သွားတာဖြစ်နေတယ်ပေါ့နော်အခုလောလောဆယ်မှာတော့ဒါကတော့ကျမတို့ဟိုပြန်ကြည့်မယ်ဆိုလို့ရှိရင်ဒီမျိုးဆောင်ဥပဒေ၄ခုရေအခုလူမှုဝန်ထမ်းဝန်ကြီးဌာနကပြင်ဆင်ထားပြီးသားဖြစ်တဲ့ဥပဒေချမ်းပေါ့နော်အမျိုးသမီးများကာကွယ်စောင့်ရှောက်ရေးဥပဒေချမ်းရေကိုပြန်ညှိနှိုင်းပြီးတော့ဒါတွေကဟိုလိုအပ်တဲ့ဥပဒေကြီးတစ်ခုပေါ့နော်ဒါပြဋ္ဌာန်းတင်တာပေါ့နော်ဒါပေမဲ့အခုဟာကဒါလွှတ်တော်ကဒီကိစ္စပေါ်မှာတော်တော်လေးကိုအားနေတဲ့အပိုင်းပေါ့နော်ရှိနေတယ်ဒါကြောင့်မလို့ကျမတို့ဒီလွှတ်တော်သက်တမ်းမှာတော့အမျိုးသမီးများပေါ့အကြံဖတ်မှုမှာကာကွယ်ရေးဥပဒေတရားဟိုပေါ်ဖို့အခြေအနေဟိုရှိဖို့ပေါ့နော်အရန်ခက်ခဲသွားတဲ့အနေအထားဖြစ်လာပေါ့နော
်ဒီအမျိုးသမီးတွေအကြမ်းဖက်မှုအဲကာကွယ်ရေးဥပဒေမပြဋ္ဌာန်းနိုင်တဲ့အတွက်အမျိုးသမီးတွေကဘယ်လောက်ထိညစ်နာဆုံးရှုံးမှုတွေရှိနေရလဲရှင်
အဲ့တော့လေအခုဆိုရင်တော့တနေ့တခြားဟိုပဲဒီအမျိုးသမီးတွေပေါ်မှာအကြမ်းဖက်မှုကဒီဟိုမြို့ရောပေါ့နော်မြို့ပေါ်ဒီမှာရောကြီးလက်ဒေသတွေမှာတနေ့တခြားတော်တော်လေးကိုတိုးပွားလာတာတွေ့ရတယ်လေဟိုဒါမဖြစ်သင့်မဖြစ်ထိုင်ဘူးပေါ့နော်အဲ့တော့ဥပဒေအဲဒီကဒီပြည်မှုဆိုင်ရာဥပဒေတွေမှာရှိတာပဲရှိတာပဲလို့လွယ်လွယ်ကူကူပြောကြတယ်ဒါပေမဲ့အဲ့ဒီဥပဒေတွေကအရာမရောက်တဲ့အတွက်ကြောင့်မလို့ပေါ့နော်တကယ်လက်တွေ့ကြကြအကောင့်ထဲမဖော်နိုင်တဲ့အတွက်ကြောင့်မလို့အားနည်းချက်တွေရှိနေတဲ့အတွက်ကြောင့်မလို့အခုလိုဒီအမျိုးသမီးတွေပေါ်ပေါ်အကြမ်းဖက်မှုကဟိုတနေ့တခြားတော်တော်လေးကိုဆူဆူဟွာနဲ့တိုးလာတာပေါ့နော်
အဲ့တော့အမျိုးသမီးတွေပေါ်ဟိုကျူးလွန်နေဟိုမှုကင်းနေပေါ့နော်အထူးသဖြင့်ဒီလိမ်ပိုင်းဆိုင်ရာကြမ်းပတ်မှုဆိုရဲအဲ့ဒီမှုကင်းနေရောဘယ်လောက်ထိရှိလဲရှင်
အဲ့တော့ကျမတို့ဒါပြီးခဲ့တဲ့နှစ်ကဆိုလို့ရှိရင်ဒါရေရဲတပ်ဖွဲ့ကိုလည်းဝန်ခံတယ်လေကျမတို့ရန်ကုန်တိုင်းမှာဆိုလို့ရှိရင်ကြစ်မှုကြီးရဲ့80ရာခိုင်နှုန်းနီးပါးဟာဒါမတိမ်းမှုဖြစ်တယ်လို့ပြောတာဒါရဲစခန်းကိုရောက်တဲ့ကိစ္စပဲရှိသေးတယ်နော်အဲ့တော့အမှုတော်တော်များများကရဲစခန်းကိုမရောက်ကြအောင် နော်ကျမတို့ဟိုတချို့သူတေသနာတွေကပြောတယ်ဟိုတကယ်အမှန်တကယ်ဖြစ်ပွားတဲ့မှုကင်းရဲ့တဝက်တောင်မှရဲစခန်းတွေကိုမရောက်ဘူးလို့ပြောတယ်အဲ့တော့ဒီအခြေအနေကပြန်တွေးကြည့်လို့ရှိရင်ဒါကျမတို့တကယ်ကိုဟိုပေါ့နော်အမျိုးသမီးတို့အတွက်ရင်းလေးစရာဖြစ်နေတယ်ပေါ့နော်။ဘာကြောင့်လဲဆိုတော့အမှုကင်းအမှုတစ်ခုဖြစ်လာပြီဆိုလို့ရှိရင်ရဲစခန်းသွားဖို့ဆေးရုံသွားဖို့ကိစ္စတွေကအမတန်ဟိုတာမန်ပြည်သူလူထုအတွက်ကအခက်ခဲအချိအရန်ကိုအခက်ခဲကြီးရင်ဆိုင်ရတဲ့ကိစ္စလေ။အဲ့တော့တစ်ချက်ကနှစ်ချက်မဖြစ်ချင်နဲ့ဒါမြမဟိုပေါ့နော်ရင်ကျေးမှုအစင်လာရဲ့တခါပေါ့ငွေကုန်တေးကြမခံနိုင်လို့ရေပေါ့နော်အဲ့လိုအခက်ခဲတွေနဲ့ဒီလိုမျိုးသမီးတွေပေါ်မှာဒီလိမ်မန်းဆိုင်ရာစော်ကားမှုတွေကဟိုရဲစခန်းကိုမရောက်ဘူးပေါ့နော်အဲ့တော့မရောက်တဲ့အမှုတွေဒီလောက်အများကြီးရှိနေတာတောင်မှရောက်တဲ့အမှုနည်းနည်းလေးနဲ့တင်တွက်တာတောင်မှပြစ်မှုကြီးရဲ80ရာခိုင်နှုန်းဟာမတိမ်မှုတွေဖြစ်နေတယ်ဆိုတော့ကျမတို့လူအဖွဲ့စီကဒါတော်တော်လေးကိုဟိုစိုးရိမ်ပွေရာပေါ့နော်အနေထားမှာရောက်နေတဲ့သဘောပေါ့
အဲ့တော့ဒီမတိန်ချင်းခံရတဲ့အမျိုးသမီးဒီအများစုကအသက်အရွယ်ဘယ်လောက်လောက်ရှိကြလဲရှင
်အသက်အရွယ်ကတော့ငယ်တယ်ပေါ့နော်ဟိုဒီငယ်တဲ့ကလေးတွေတော်တော်များတယ်ပေါ့နော်အသက်မပြည့်သေးတဲ့ကလေးတွေပေါ်မှာတော့ကျူးလွန်တာတွေလည်းတော်တော်များတာကိုကျွန်တော်တို့တွေ့ရတယ်လေအဲ့တော့ဒါကလည်းဒါကျွန်တော်တို့လူအဖွဲ့အစည်းနေတယ်တော်တော်လေးကိုမဖြစ်သင့်မဖြစ်ထိုက်တာပေါ့နော်
အခုဒီအမျိုးသမီးတွေအတွက်ပေါ့နော်ဒီဆွမ်းဆောင်ရည်မြင်မာဖို့ဒီအမျိုးသမီးတွေအလောက်ကိုင်ခွင့်လန်းတွေရဖို့အတွက်ကကြတော့ဒေါက်တာညိုညိုတင်းတို့အနေနဲ့ဘာတွေဆောင်ရွက်နေလဲရှင
်အဲ့ဒါလေကျွန်မအဲ့ခုနဥပဒေကမပြတ်တမ်းနိုင်ပေမဲ့ကျွန်မတို့ဟိုအမြတ်တစ်ခုရခဲ့တာပါလဲဆိုအမျိုးသမီးခွေရေးလှုပ်ရှားတဲ့ဟိုအဖွဲ့အစည်းပေါင်းစုံပေါ်ထွက်လာတာပေါ့နော်အဲ့တော့နိုင်ငံကပွင့်လင်းလာတဲ့အခါကျတော့ဒီအမျိုးသမီးအဖွဲ့တွေဟိုတရားကြော်လောက်ကိုထွက်လာတာပေါ့နော်အဲ့တော့အဖွဲ့ပေါင်းတရာကျော်လောက်ကသူနိုင်ငံအုပ်စုလေးတွေနဲ့တကယ်ကို community based project တွေအများကြီးလုပ်လာနိုင်တာပေါ့အမျိုးသမီးတွေကိုပညာပေးတဲ့လုပ်ငန်းတွေပေါ့နော်အမျိုးသမီးတွေရဲ့ပေါ့နော်ဟိုဆွမ်းဆောင်ရည်မြင့်မားဖို့အတွက်လုပ်တဲ့ကိစ္စတွေပေါ့နော်အဲ့ဒါလေးတွေတော်တော်လေးကိုဟိုများလာတာကိုတွေ့ရတာပေါ့ကျွန်မကိုယ်တိုင်တော့မှပေါ့နော်ဒါ NGO လေးအဖွဲ့တစ်ဖွဲ့ကခေါ်တဲ့အတွက်ကြောင့်မလို့ပေါ့နော်ကျွန်မကိုယ်တိုင်အဲ့ဒီမှာဒီအမျိုးသမီးတွေကိုတလာခွဲပေါ့နော်တစ်ချိန်ကိုတလာခွဲသင်တန်းပေးတာပေါ့အဲ့ဒါကရည်ရွယ်တာကဘာလဲဆိုတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာဒါအမျိုးသမီးလွတ်တော်ကိုယ်စားလှယ်တွေဝင်ရောက်ရှင်ပြိုင်ဖို့ပေါ့နော်ရှင်ပြိုင်ဖို့ရည်ရွယ်ချက်နဲ့ကျွန်တော်တို့ဒါမိန်းကလေးငယ်တွေပေါ့အမျိုးသမီးငယ်တွေကိုကျွန်တော်တို့သင်တန်းပေးတယ်အဲ့ဒါအခုဆိုရင်လှုပ်လာတာဒါအမျိုးသမီး300ကျော်ပြီပေါ့နော်300ကျော်ဟိုအနေထားကိုကျမတို့ရောက်နေပြီပေါ့ဒါဟာကျမတို့ဟိုတိုင်းပြည်အတွက်ကောတကယ်ကိုပေါ့နော်ကျမတို့ဟိုမျှော်လင့်ချက်ဟုတ်တစုံတရာရှိနေတဲ့သဘောပေါ့နော်
အဲ့တော့ဘာပဲပြောဒီမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးဆိုတဲ့အနေအထားမှာအမျိုးသမီးတွေအတွက်တချို့ဒီအကျိုးဖြစ်ထွန်းစေတဲ့အခွင့်အလမ်းချို့လဲပွင့်လာတယ်ဆိုတာမျိုးလဲတွေ့ရတာပေါ့နော်နောက်တစ်ဖက်မှာလည်းအခုဆိုဒေါက်တာညညတင်းတို့ကိုယ်တိုင်လည်းဒီလွှတ်တော်အမတ်တအူးအနေနဲ့အခုဆိုရင်ဒီရန်ကုန်တိုင်းဒေသကြီးမှာပေါ့နော်လွှတ်တော်ကုသလေတအူးအနေနဲ့ပါဝင်နေတဲ့ခါကျတော့ပေါ့နော်အထူးသဖြင့်အမျိုးသမီးလွှတ်တော်ကုသလေတအူးအနေနဲ့ရင်ဆိုင်ရတဲ့အခက်အခဲတွေကဘာတွေရှိလဲရှင်
အမျိုးသမီးလွှတ်တော်ကိုယ်စားလှယ်တူနေရတော့ပြင်ရင်ဆိုင်ရတာတွေကတော့အများကြီးပေါ့နော်အဲ့ဒါပြောရမယ်ဆိုလို့ရှင်တော့အများကြီးပေါ့နော်ဒီဟိုတမန်အမျိုးသားလွှတ်တော်ကိုယ်စားလှယ်တွေထက်တော့အများကြီးဟိုအခက်ခဲရှိတာပေါ့လေဒါပေမဲ့ကျွန်မဒီနေ့အထိပေါ့နော်ဒီလွှတ်တော်တွေမှာဒီလိုဟိုပြောနိုင်ဆိုနိုင်နိုင်သေးတယ်ဆိုတာကဒါဟာပေါ့နော်ကျွန်မတို့မြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတို့ရဲ့စွမ်းရည်ဟာမနှိမ်ဘူးအမျိုးသားများနဲ့ဒန်းတူပေါ့နော်ဒန်းတူဟိုပေါ့နော်အခွင့်အရေးကိုဒါယူနိုင်တယ်ပေါ့နော်အမျိုးသားများနဲ့ဒန်းတူပြည်သူလူထုအတွက်ကျွန်တော်တို့လုပ်နိုင်တယ်ဆိုတော့ကျွန်တော်တို့ပြတယ်တကယ်ကိုထင်ရှားတဲ့တာလကပါပဲဒါကြောင့်မို့လဲဟိုကျွန်မဟိုတော်တော်လေးအမျိုးသမီးငယ်ငယ်တွေကတွေ့လို့ရှိရင်တော်တော်လေးကိုပြောချတာပေါ့နော်အန်တီကိုအရင်အားကြတယ်အမလို့ဖြစ်ချင်တယ်ပေါ့နော်အဲ့တော့အဲ့ဒါတစ်ခုနဲ့နေမယ်ကျွန်တော်တို့ကဟိုဘာပဲပြောပေါ့နော်အမျိုးသမီးငယ်တွေကိုလှုပ်ဆရာတစ်ခုလမ်းစားတစ်ခုပေါ့နော်လမ်းစားတစ်ခုကျွန်တော်တို့ဒါတီထွင်ပေးနိုင်နေပေါ့နော်အရှိရရင်ကျမတို့မမရက်ပြီးရှိနေနိုင်တာကိုကကျမတို့ရဲ့ဒါဟိုပြုပြင်ပြောင်းလဲရေးမှာဟိုကြီးမားတဲ့ဟိုဆုလက်ကြီးတစ်ခုလို့ကျမခံစားရပါတယ
်အခု2015ရွေးကောက်ပွဲကလည်းနီးလာပြီဆိုတော့ဒေါက်တာညိုညိုတင်းနေတဲ့ဒီ2015ရွေးကောက်ပွဲအတွက်ပါရညာပြင်ဆင်ထားပါလဲရှင
်ဖို့ဖို့လင်းပြောရင်တော့ဘာမှမပြင်ဆင်ရသေးဘူးကျမကတော့လေဟိုပထမတော့ဒီပထမဆိုတော့2014ပေါ့နော်2014နှစ်ဦးတွေကလာ2013ကာလတွေတုန်းကတော့ကျမကဒါရွေးကောက်ပွဲကိုဝင်ဖို့2015ရွေးကောက်ပွဲကိုဝင်မယ်လို့စိတ်ပိုင်းဖြတ်ထားချင်းမရှိသေးဘူးလေဒါဒီတခါတော့မလုပ်တော့ဘူးကိုယ့်ရဲ့မူလပေါ့နော်မူလဒါဥပဒေပညာရှင် အလုတ်ကိုပဲကျွန်မပြန်လုပ်မယ်။ဘာကြောင့်လဲဆိုတော့စာရီလည်းမရေးရတာကြာပြီ။စာရီလည်းမဖတ်တာကြာပြီပေါ့။ဒါပေမဲ့တိုင်းပြည်ရဲ့အခြေအနေကဟိုလက်လွတ်လို့မရဘူးပေါ့နော်။လက်လွတ်လို့မရဘူး။အမျိုးသမီးလွတ်တော်ကိုယ်စားလှယ်တယောက်နေနေတဲ့နောင်ပေါ့နော်။အလားအလာရှိတဲ့ဟိုငယ်ရွယ်တဲ့အမျိုးသမီးတွေအများကြီးကိုကျွန်မတို့မွေးထုတ်ဖို့တာဝန်တွေရှိနေသေးတယ်ပေါ့နော်။အဲ့ဒါကြောင့်မလို့ကျွန်မကဒါမနစ်ကဒါဆုံးဖြတ်ချက်ချမလိုက်တယ်ပေါ့နော်။ဒါဒီ2015ယူကောက်ပေါ်တော့ပြိုင်မယ်ပြန်ပြိုင်မယ်ဆိုတော့ပြန်ပြိုင်မယ်လို့ပြောလိုက်ခရေကူကကျွန်မအတိုက်ခိုက်တွေကတော်တော်လေးကိုပေါ့နော်ပြင်းထန်လာတာတွေ့ရတာပေါ့နော်။အဲ့တော့ဒါကလည်းဒါကတော့တခြားနိုင်ငံတွေလည်းဒီလိုပဲရှိကြတာပဲလေ။ဒါပေမဲ့ကျွန်မတို့ကတော့ဟိုရိုးရိုးသားသားနဲ့နိုင်ငံရေးကိုရှင်ပြိုင်ဖို့ပြတော့အရန်ရေးကြည့်တာပေါ့။ပြည်သူကဆုံးဖြတ်မှာပေါ့နော်။အဲ့တော့ပြည်သူကိုဆုံးဖြတ်ခွင့်ကျွန်မတို့မှတ်မှန်ကန်ကန်ရိုးရိုးသားသားနဲ့ပြောဖို့ကြည့်တာပေါ့။Cause it only serves to make me more determined to achieve my final goal and I come back even stronger.
မင်းဂျင်းနိုင်စီစဉ်တင်ဆက်ပေးတဲ့အမျိုးသမီးကန္တာကိုနားဆင်ကြရတာပါ။ဒီစီစဉ်ကိုအခုလိုတောက်တာနေညပိုင်းမှာအသစ်ထုတ်လွှင့်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင်။မကြခင်မှာတော့သိပ္ပံနဲ့ဤပညာကန္တာကိုလည်းထုတ်လွှင့်ပေးပါဦးမယ်။အခုကတော့ဒီတုတ္တဆုံလဲအမေရိကန်တခွင်ဘက်ကိုအလှည့်ပေးသွားမှာပါဒီတစ်ပတ်တုတ္တဆုံလဲအမေရိကန်တခွင်စီစဉ်မှာနယူးယောက်မြို့ကအထင်ကရ Empire State အဆောက်အဦကြီးအကြောင်းကိုမက်ခင်ဖြူထွေးကကိုသားညုံနဲ့တူတင်ဆက်ပေးထားပါတယ်ရှင
်ကိုသားညုံကြီးဒီတစ်ပတ်မှာတော့နယူးယောက်မြို့ရဲ့စက်တီးအကြောင်းနယူးယောက်မြို့ရဲ့အစဲနှလုံးလို့တင်စားခေါ်ဝေစားတဲ့ကဘာကျော်အဆောက်အဦကြီးတခုအကြောင်းကိုပြောပြမလားလို့ရှင်
ဆိုပါဦးမြောက်နယူးယောက်မြို့ရဲ့ကြက်တီဆောင်အဆောင်ကြီးဆိုတော့အရင် World Trade Center အဆောင်ကြီးနှစ်ခုနေရာမှာအခုပြန်ဆောက်ထားတဲ့ Freedom Tower မိုးမျော်တိုက်ကြီးကိုပြောတာလားဒါမှမဟုတ်ဒီ Liberty ကျောက်ကြီးအကြောင်းလားဒါမှမဟုတ်ရင်တော့ Empire State အဆောင်ကြီးအကြောင်းပဲဖြစ်လိမ့်မယ
်ကိုသားညူကနယူးယောက်ကျောင်းကိုကောင်းကောင်းသိနေတာဟုတ်နယူးယောက်မြို့မှာအထင်ကြီးအဆောက်အဦကြီးတွေအတော်များများရှိတဲ့အထက်ကျမပြောချင်တာဘာလဲဆိုတာကိုဖမ်းမိတာပဲကိုသားညူပြောတာမှန်ပါတယ်နယူးယောက်မြို့လည်းမဟန်တက်ရက်မှာရှိတဲ့ Empire State အဆောက်အဦကြီးအကြောင်းကိုပြောပြမလားလို့ရှင်
ကောင်းတာပါဗျာဒီအဆောင်ကြီးကအခုချိန်ထိပြည်တွင်းပြည်ပနယ်လှည့်ခီးသွားတွေနယူးယောက်မြို့ကိုလာတိုင်းအရောက်သွားကြည့်တတ်ကြတဲ့အထင်ကြီးအဆောင်ကြီးပဲမဟုတ်လားဗျာ
ဟုတ်တယ်ကုသားညုံရဲ့ဒီအဆောင်ကြီးဟာကမ္ဘာပေါ်မှာလူတွေမှတ်တမ်းတက်ဖို့အများဆုံးရိုက်ခံရတဲ့အဆောင်ဦးတွေထဲမှာတစ်ခုပါတယ်လေနယူးယောက်မြို့ဆိုတာကလည်းကမ္ဘာပေါ်မှာလူတွေတက်ဖို့ရိုက်တာကိုအများဆုံးခံရတဲ့မြို့ကြီးတစ်ခုပဲဆိုတော့ဒီလိုမြို့ကြီးတစ်ခုရဲ့ကျက်တရေကိုစောင့်ပေးနေတဲ့ Empire State အဆောင်ကြီးကို Heart of New York City နယူးယောက်မြို့ကြီးရဲ့အသက်နှလုံးလိုတော်မှာတင်စားပြောကြတယ်ရှင်1932ခုနှစ်မေလ1ရက်နေ့ကစတင်ဖွင့်လှစ်ခဲ့တဲ့ဒီအဆောက်အဦကြီးဟာအခုဆိုရင်84နှစ်ရှိသွားပြီပေါ့ရှင်။ဒါနဲ့ကိုသားညူရောနယူးယောက်ကိုသွားတဲ့အခါ Empire State အဆောက်အဦကြီးနဲ့ဓာတ်ပုံရိုက်ဖြစ်မှာပေါ့။အထဲကရောရောက်ပြီလား
။ဓာတ်ပုံတော့ရိုက်ဖူးတာပေါ့ဗျာ။ဒါပေမဲ့ဆောင်းထိပ်ပိုင်းကိုတော့မရောက်ဖူးသေးဘူးဗျာ။နယူးယောက်ကိုအချိန်ချင်းရောက်ပြီမဲ့ရောက်တိုင်းလည်းအချိန်မရတာနဲ့မသွားဖြစ်ပါဘူးဗျာ
။ဒါဆိုရင်တော့အဲ့ဒီနေရာကိုရောက်ဖူးတဲ့နယူးယောက်သူတယောက်ပြောတာကိုနားထောင်ကြည့်ကြရအောင်နော်။
ဆိုတော့ direct ပေါ့နော် elevator အမြင့်ကြီးဟိုအပေါ်ဆုံးထပ် observatory ကိုသွားရတယ်။အဲ့သွားတာဟိုအပြင်သွားလို့လည်းရတယ်အထင်းအနေနဲ့ကြည့်လို့ရတယ်မှန်တယ်ပေါ့နော်။အာ New York skyline အကုန်လုံးတော့တွေ့ရတယ် New Jersey တို့ကတော့တွေ့ရတယ်။အမြင့်ဆုံး building ပေါ့နော်ဆိုတော့တော်တော်လှတယ်။ဟို away တွေပေါ့နော်ဟိုဇာ upstate ဟိုနည်းနည်း New York အပေါ်ပိုင်းလည်းတွေ့ရတယ် Queens တို့ကတော့အကုန်လုံး Brooklyn တို့ကတော့တနည်းအားအနည်းစားအကုန်လုံးတွေ့ရတယ်။
ဒါနဲ့ဝင်သွားတဲ့အချိန်မှာရောလူတွေအများကြီးရှိလားအထဲကိုဘယ်လိုသွားရလဲဆိုတော့ပြောပြပါဦ
းဟုတ်တယ်အများကြီးရှိတယ်ဥစားအပေါ်တက်ဖို့လဲသူက ticket လေးပေးတယ်အမှလဲ line ဆောက်ရတယ်ပေါ့နော်ဟိုဥစားချက်ချင်းရောက်တာနဲ့အပေါ်တက်ပြီးသွားလို့မရဘူးဆိုတာဟို PM popular ဖြစ်တဲ့နေရာဆိုတော့လူတွေလည်းများတယ်ဆိုဆောက်ရတယ် ticket တွေ
ဒီ Empire State အဆောက်အဦကြီးတဲ့ကိုဘာဖြစ်လို့သွားကျင်ခဲ့တာလဲဘာကြောင့်သွားခဲ့တာလဲ
ဟောတစ်သက်တစ်ခါတော့သိတယ်မလား Empire State Building ကတော့လူတိုင်းတက်တဲ့လို့ထင်တယ်တကယ်ဟို historical building နဲ့ဖြစ်တဲ့ပြီးတော့ဓာတ်ပုံတိုင်းမှာကြည့် Empire State ပါတယ် movie တွေထဲမှာလည်း Empire State အမြဲပါတယ်ဆိုတော့နာမည်ကြီးဟိုစားတက်တဲ့ခါတော့သွားတက်ပြီးတော့ကြည့်ချင်တာပေါ့နော်ကျွန်မမိမတွေပါလည်းလဲသွားခေါ်သွားဘူးတယ်တငယ်ချင်းတွေကိုလည်းခေါ်သွားဘူးတယ်ဘာလို့ဆိုတော့ဒါသမိုင်းဝင်နေဖြစ်တယ်ပြီးတော့တနိုင်ငံလုံးကပြီးတော့နော်တကမ္ဘာလုံးကပေါ့နော် Empire State Building New York City ဆိုတာလူတိုင်းကတိကျတယ်တိကျတယ်ဆိုတော့သွားလေဖို့ပြန်လာလိုအပ်တယ်ပေါ့နော်ဟိုကိုသမိုင်းဝင်တနေရာရောက်သွားတယ်ပေါ့နော်ဟို New York မှာနေရာတွေကအများရှည်တာပဲ Empire State Building ကလည်းနည်းနည်းအကြီးကြီးတယ်ပေါ့ New York Line အဲ့ကိုသွားတင်တယ
်အပေါ်ကိုရောက်သွားတော့ရောဘယ်လိုခံစားရလဲပြောပြပါဘာ
အမြင်နေဆိုတော့နော်ကျမကတော့တစ်ခါလေးကျရင်အမြင်နဲ့လည်းကြောက်တယ်ဒါပေမဲ့အဝေးကနေမြင်နေရတယ်ဆိုတော့ဟို go, I feel like I'm on top of the world, but no. One dare go chiara di mio dia blau gg apple one ti light dot ti ama ko akon long nyin ya do te ba do do phit twa de
da ne di sao ong ji ga athat tia jor le ma hou la bya
hout de shin athat paw 120 shi de le tu ye amit pe ga do 1454 pe shi de de di sao u ji ko sa bi tia win phwin ga ye a chain ga ni naw a nit 50 law a thi ka ba paw ma amit song sao u ji phit ne mhat tan tin khan ga ya da paw နောက်ပိုင်းမှာတော့နယူးယောက်မြို့အပါအဝင်တခြားဒေသတွေနိုင်ငံတွေမှာလည်းဒီလိုမျိုးမိုးမျောတိုက်ကြီးတွေအပြိုင်ပေါ်လာကြတော့အမြင့်ဆုံးအဆောက်အဦကြီးအဖြစ်စံချိန်မတင်တော့ပေမဲ့လို့နယူးယောက်မြို့ရဲ့သမိုင်းဝင်အထင်ကြီးအဆောက်အဦကြီးအဖြစ်နဲ့ကတော့အခုထိရှိနေတုံးပဲလေဒီအဆောက်အဦကြီးရဲ့အကျယ်ကတော့ပေပေါင်း 1.6 တန်ပက်လေအကျယ်ဝင်ရှိပြီးတော့တကားပေါက်ပေါင်း 6,500 ကျော်နဲ့ဒက်လီက83ခုရှိတယ်တဲ့ဒါနဲ့ဒီအဆောက်အဦကြီးရဲ့သမိုင်းကိုပြောပြရအောင်မယ်တင်လား
ကယ်လီဆက်ပါအောင်ရ
ဒီလိုရှိရင်အင်ပါရာစိတ်အဆောက်အဦကြီးစောက်မဲ့နေရာကိုပထမဦးဆုံးဝယ်ခဲ့တဲ့သူကဂျွန်သွမ်ဆန်နဲ့စိုက်ပျိုးမွေးမြူရေးချန်စောက်ဖို့နယူးယောက်မြို့ထံကနေပြီးတော့ဒေါ်လာ2600ပေးပြီးတော့ဝယ်ခဲ့ရတယ်လေအဲ့ဒါကတော့1999ခုနှစ်တုန်းကပေါ့အဲ့နောက်1825ခုနှစ်မှာသွမ်ဆန်ကသူ့ရဲ့စိုက်ပျိုးရေးချန်ကို Charles Lawton ဆိုတဲ့လူကိုဒေါ်လာ1000နဲ့ပြန်ပြီးတော့ရောင်းနေတဲ့အဲ့ဒီကနေ1828ခုနှစ်မှာစီးပွားရေးလုပ်ငန်းရှင် William Backhouse Astor မိသားစုကရင်းနှီးမြှုပ်နှံတဲ့အနေနဲ့အဲ့ဒီနေရာကိုဒေါ်လာ2500နဲ့ပြန်ပြီးတော့ဝယ်ခဲ့တယ်လေအစောပိုင်းကာလတွေတုန်းကတော့အဲ့ဒီနေရာမှာခန္ဓာကြီးကျယ်တဲ့မိသားစုအိမ်ကြီးတွေစောက်ပြီးတော့နေခဲ့ကြပေမဲ့နောက်ပိုင်းမှာတော့အဲ့ဒီအိမ်ကြီးတွေကိုဖျက်ပြီးတော့ Waldorf Astoria Hotel ဆိုတာကိုစောက်ခဲ့တယ်တဲ့ဒါပေမဲ့1928ခုနှစ်မှာတော့ Waldorf Astoria Hotel ကိုဒေါ်လာ30,000လောက်နဲ့Bethlehem Engineering လုပ်ငန်းကိုပြန်ရောင်းခဲ့ပြီးတော့ Shreve Lamb and Harman ဆိုတဲ့ပြည်သူ့ကအဖွဲ့ကဒီကနေ့ရှိနေတဲ့ Empire State အဆောက်အဦကြီးကို1930ခုနှစ် March 18ရက်နေ့မှာစပြီးတော့စောက်လုပ်ခဲ့ကြတာလို့သမိုင်းမှတ်တမ်းတွေမှာတော့ဆိုရဲရှင
့် Empire State အဆောက်အဦကြီးကိုစပြီးတော့ဖွင့်လှစ်ခဲ့တာက1931ခုနှစ်မှာမဟုတ်လားဗျတနှစ်အတွင်းမှာပဲအပြီးစောက်ခဲ့တာပေါ့
ဟုတ်တယ်ရှင့်တနှစ်ကျော်ကာလအတွင်းမှာကိုပဲအပြီးစောက်ခဲ့တာလေသတင်းတစ်ပတ်ကိုအထက်3ထက်ခွဲနှုန်းပြီးအောင်နေစဉ်စောက်လို့ရအလုတ်သမားအင်အား3500ကိုတုံးပြီးတော့စောက်ခဲ့တာတဲ့
။ဒါနဲ့နေပါဦးဗျာဒီ Empire State အဆောက်အဦကြီးကိုတရားဝင်စောက်ဖွင့်တဲ့အဲ့ဒီမေလ1ရက်နေ့က American သမ္မတ Mr. Hoover ကဖွင့်ပေးခဲ့တာမဟုတ်လား
။ဟုတ်တယ်ကုသားညိုကြီးအဲ့ဒီချိန်တုန်းကသမ္မတ Hoover က Empire State အဆောက်အဦကြီးကိုဖွင့်ပေးခဲ့တာလေ။ဒါပေမဲ့နယူးယောက်မြို့ကိုကိုယ်တိုင်သွားပြီးတော့ဖွင့်ပေးရမဟုတ်ဘူးနော်။ဒီမိုးမျောတိုက်ကြီးထိတ်ကရောင်စုံမီးလုံးတွေကို Washington DC မြို့တော်ကနေအလုံးနဲ့နှိပ်ပြီးတော့တရားဝင်ဖွင့်ပေးခဲ့တာတဲ့။
အဲ့လိုမျိုးတရားဝင်စဖွင့်ခဲ့တဲ့အချိန်ကနေအခုထိပဲဒီအဆောက်အဦရဲ့ထူးခြားမှုတွေမှာဒီရောင်စုံမီးလုံးလေးတွေလည်းပါတယ်မဟုတ်လားဗျ
။ဟုတ်တယ်ရှင်။အမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့တို့နောက်ခရစ်စမတ်နဲ့နှစ်သစ်ကူးလို့အထင်ကြီးအထိမ့်မဲ့နေ့တွေမှာဆိုရင်မီးရောင်စုံမျိုးမျိုးတုံးပြီးတော့ဒီအဆောက်အဦကြီးကိုအလှဆင်ပုံဖော်လေးရှိတယ်လေ။အခုချိန်မှာတော့နောက်ဆုံးပေါ်နည်းပညာတွေနဲ့ LED ရောင်စုံမီးလုံးတွေကိုတုံးပြီးလျှက်စစ်စွမ်းအင်လဲတိတ်များများတုံးဆွဲစရာမလိုပဲနဲ့အဆောက်အဦကြီးကိုမီးထွန်းပေးနိုင်အောင်စီစဉ်ထားကြတယ်တဲ့။တနည်းပတ်လုံးဒီလိုအထိမ့်မဲ့နေ့တွေမှာမီးရောင်စုံထွန်းတဲ့အလေးထားကိုတော့1986ခုနှစ်ကနေအခုထိမပြတ်ခဲ့ဘူးလို့ဆိုတာပဲရှင့
်။ဒါနဲ့ကျွန်တော်ကြားမှုတာဒီ Empire State အဆောက်အဦကြီးကိုလေနဲ့တခါတိုက်မိခဲ့သေးတယ်မဟုတ်လားဗျ
။ဟုတ်တယ်ကုသားညုံရဲ့ဒုတိယကမ္ဘာစစ်ပြီးကာလလောက်ကပေါ့နော်။1945ခုနှစ်ဇူလိုင်လစနေနေ့မနေ့တရက်မှာမြူတွေအရန်နဲ့စိုင်းနေတဲ့အချိန်နယူးဝက်လီစိတ်မှာစဉ်သက်ဖို့ကြိုးစားခဲ့တဲ့ B-25 ဘုံကျဲလေယာဉ်တစ်စင်းဟာလမ်းပျောက်ပြီးတော့ဒီ Empire State အဆောက်အဦကြီးရဲ့89ရက်ရှိရာကိုဝင်တိုက်မိခဲ့တာတဲ့။အဆောက်အဦနှစ်ထပ်စာလောက်ပျက်စီးသွားခဲ့ပြီးတော့လူ14ယောက်လည်းသေဆုံးသွားတယ်လေ။ဒီလိုမတော်တဆမဟုတ်ဘဲနဲ့ကိုကိုကိုတေချောင်းကျန်ပြီးတော့တည်တဲ့သူတွေလည်းရှိသေးတယ်သိလား။ Empire State အဆောက်အဦကြီးဘော်ကနေခုံချပြီးတော့ကိုကိုကိုအဆုံးစီရင်တဲ့သူ30ကျော်ရှိတယ်တဲ့ရှင်။
哦ဒီလိုဆိုတော့လေကြောက်စရာပါလားဗျအင်းလေဒီလိုမျိုးအဖြစ်ဆိုးတချို့ရှိပေမဲ့လို့စိတ်ဝင်စားတဲ့သူတွေကလည်းဒီနေရာကိုမပြတ်လာနေကြအောင်မှာပဲဗ
ျဟုတ်တာပေါ့ရှင်ခီးတယ်ရီမပြတ်ဆိုဒီ Empire State အဆောက်အဦကြီးကိုလာရောက်လဲပတ်တဲ့သူကနှစ်စဉ်တန်းတဲ့ချီရှိတယ်တဲ့လူတွေမပြတ်လာကြည့်နိုင်အောင်လို့လေဒီအဆောက်အဦကြီးကိုနှစ်စဉ်မနက်၈နာရီကနေညတကောင်ကျော်၂နာရီအချိန်အထိတနှစ်ကိုရက်ပေါင်း365ရက်အမြဲဖွင့်ထားတယ်တဲ့နောက်ဆုံးပေါ်နည်းပညာနဲ့အနုပညာရက်တွေကိုပေါင်းဆက်ပြီးဒီကနေ့ Empire State အဆောက်အဦကြီးကိုဘလို့ရေရှည်တည်တက်ပြီးခန့်ညားထဲဝနေအောင်ကြိုးပမ်းလှုပ်ဆောင်ထားတယ်လို့ဆိုတာကိုလူများသိနိုင်အောင်လို့လည်းဒီအဆောက်အဦကြီးရဲ့အတွင်းမှာပြကန်းတွေဖွင့်လှစ်ပြသထားတယ်လေ။ကဲကုသားညို့လည်းစိတ်ဝင်စားတယ်ဆိုရင်တော့နောက်တစ်ခါနယူးယောက်ကိုရောက်တဲ့အခါ Empire State အဆောက်အဦကြီးတဲ့ကိုရောက်အောင်သွားခဲ့ပြီးတော့ကဲဒီတစ်ပတ်တော့ဒီလောက်နဲ့ပဲရက်ကြရအောင်လားရှင်
။ကောင်းပါပြီဗျာ။နောက်တစ်ပတ်မှပဲနောက်ထပ်စိတ်ဝင်စားစရာအကြောင်းအရာတစ်ခုခုဆက်ကြသေးတာပေါ့
။ဒေါရရှင်တွေဘ ഹു ဒုဒအဖျားဖျားဖြိုးပါနိုင်ကြပါစေရှင်။
ဒုတာဆောင်တဲ့အမေရိကန်တခွင်ကိုအခုလိုတောက်ကြညပိုင်းမှာအပြစ်ထုတ်လွှင့်ပြီးပြန်လဲထုတ်လွှင့်ချက်ကိုတော့အင်္ဂါနေ့မနက်ပိုင်းမှာနားဆင်နိုင်ပါလိမ့်ရှင်။
ခုနောက်ဆုံးနားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုဒေါက်ခင်မျိုးသက်ကအစီအစဉ်တင်ဆက်ပေးထားပါတယ်ရှင
်။မြစ်တစင်းမှာရေချိုတန်ရန်စာတတွေနဲ့အတူမြစ်ရဲ့ဂီဟာစနစ်တန်ဖိုးနဲ့မြစ်ကြောင်းတစ်လျှောက်လူမှုစီးပွားရေးတံပိုးတွေကိုအလွဲသုံးစားမလုပ်ဘဲမြန်မာနိုင်ငံအတွက်တဘာဝကပေးထားတဲ့မြစ်တန်ရန်စာတတွေကိုထိမ့်သိမ့်ဖို့အတွက်ဒီတစ်ပတ်မှာကြိုပြပါမယ
်။ကျွန်တော်တို့ကကံကောင်းလို့ဒီမြစ်ကြီး၄စင်းပေါ့အဓိကတော့ဒီအဝရီတန်လွင်စစ်တောင်းချင်းတွင်ပေါ့ဒါဟာကျွန်တော်တို့နိုင်ငံအတွက်မတန်ကံကောင်းတဲ့ရေချိုတန်ရန်စာတကိုနိုင်ငံကိုကန့်လန့်ပြတ်ပြီးတော့အပေါ်နဲ့အောက်စီးနေတာဖြစ်တယ်။ဒီတန်ရန်စာတရဲ့တံပိုးကမတန်ကြီးတယ်ဒီမြစ်ပြန်ဇာတတွေဟာဒီတဘာဝပေးတာလို့ပေါ့နော်ရတာလည်းအမတန်ဖိုးတန်တဲ့ပြန်ဇာတတွေဖြစ်တယ်။ဒီရေချိုးဆိုတာကအများကြီးတဲ့အတိုင်းပေါ့အမတန်ရေးကြီးတဲ့လူသားတွေအတွက်ပြန်ဇာတဖြစ်တော့ကျွန်တော်တို့မှဒီရေချိုးပြန်ဇာတကိုပေးတဲ့မြစ်ကြီးတွေရှိတယ်။ဒီမြစ်ကြီးတွေဟာဒီရေချိုးပေးတဲ့မြဝမ်းတစ်လျှောက်မှာဒီအမတန်ကောင်းတဲ့တပ်ပြွေးတွေလုံနိုင်တယ်နောက်တစ်ခါသွာလာနိုင်တယ်နောက်တစ်ခါညရနေပြီးတော့ဒီ renewable energy လိုမျိုးပြန်ပြည့်ပြည့်စွမ်းအင်တွေကိုကျွန်တော်တို့ကဒီပြည်ပြန်ကြီးတွေမဟုတ်ခွင့်နဲ့ပေါ့နော်ပဝန်ကျော်မတိခဲ့ပဲထုတ်နိုင်တယ်ဆိုတော့သူကရေရှည်ပေါ့ကျွန်တော်တို့အခုလက်ရှိတွင်မကဘူးကျွန်တော်တို့နောင်အတွက်ပါအမတန်ရေးကြီးတဲ့နိုင်ငံရဲ့တရားစတာတွေဖြစ်တယ်လေဒါကြောင့်မို့ဒါတွေကိုကျွန်တော်တို့ကတံပိုးထားပြီးတော့မြစ်ကဲတရားစတာရဲ့ရေရှည်ကြီးရစနစ်တံပိုးအဲမြစ်တစ်လျှောက်မှာနေတဲ့လူတွေရဲ့လူမှုစီးပွားရေးတံပိုး social value တွေပေါ့နော်သူရဲ့လူမှုတံပိုးတွေကိုထိမ့်သိမ့်တဲ့ဒီမြစ်တရားစတာတွေနဲ့တကယ်လို့ဒါတွေကပျက်စီးမဲ့ဆိုရင်ပြန်မရနိုင်တဲ့တရားစတာမျိုးဖြစ်တယ်တချို့နိုင်ငံမှာကမ္ဘာမှာမြစ်ကြောင်းကြီးတွေပျောက်ကုန်တာပြင်လဲရှိစီးဆင်းတော့တာတွေကဒီ lesson တွေအများကြီးရှိတယ်ကျွန်တော်တို့နိုင်ငံမှာဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်နေတဲ့အချိန်မှာဒီမြစ်တရားစတာတွေရဲ့တံပိုးအမှန်ကိုသိပြီးတော့အကောင်းဆုံးအသုံးချတင်တယ်လို့ကျွန်တော်ကတော့အကြံပြုချင်ပါတယ်
။မြမပြင်းမြဲစွန့်ရင်အသင်း REAM ရဲ့အထွေထွေအတွင်းရေးမှုဖြစ်တဲ့အန်ဝါစီဝဗေဒပညာရှင်ဦးအောင်မြင့်ပါမြစ်ကြီး၄ဆင်းတဲ့ကအကြီးဆုံးဖြစ်တဲ့အေယာဝတီမြစ်ကြောင်းဟာမြမနိုင်ငံမြောက်ဖြားကနေအေယာဝတီမြို့ဝကျွန်းပေါ်အထိသူဖြတ်တန်းစီးဆင်းရာမြို့ရွာဒေသတွေအတွက်အကျိုးပြုနေတာမို့ဒီမြစ်ကြောင်းကိုထိခိုက်စေမဲ့ရေကာတာကြီးတွေဆောက်လုံမှာကိုရက်ဆိုင်ပြဖို့အတွက်ပြည်သူတရက်လုံးကတောင်းဆိုခဲ့ကြတာဖြစ်ပါတယ်။ဒီနှစ်အထိဒါကိုရက်ဆိုင်ထားတာတွေ့ရပေမဲ့ရှင်းနှစ်တွေအတွက်ကတော့မရေမယာရှိနေစေပါ။မြန်မာနိုင်ငံအရှိပိုင်းတရုတ်ပြည်ဘက်မှမြစ်ဖြားခံပြီးမြန်မာနိုင်ငံတဲကကချင်ရှမ်းကယားကရင်နဲ့မွန်မြန်မာတိုင်းရင်းသားတွေနေထိုင်ရာနေရာတွေကိုဖြတ်တန်းပြီးစစ်ဆင်တဲ့တန်လွင်မြစ်ကတော့ထိုင်းနိုင်ငံနဲ့လည်းဆက်ဆံနေတာဖြစ်ပါတယ်။ဒီတန်လွင်မြစ်ကြောင်းပေါ်မှာတိဆောက်ဖို့လုပ်နေတဲ့အရှိတောင်အာရှဒေသရဲ့အမြင့်ဆုံးရေကာတာဖြစ်လာမယ်ရေကာတာတွေစီကနေရမယ်အကျိုးအမြတ်တွေဟာပေးဆက်ရမယ်တန်ရန်စာတတန်ဖိုးနဲ့မျှခြေရှိမရှိတည်တည်ချာချာသုံးသပ်ဖို့တော့လိုအပ်တယ်လို့ဆိုပါတယ်
ဘူလောလောကျတော့အဓိက၄ခုပေါ့နော်အဓိက၄ခုရှိတယ်ဒီဟာကြီးရဲ့တာဆန်းရဲ့ကွန်းလုံဆိုတော့ဒါအမတန်ကြီးတဲ့ရေကာတာကြီးတွေပဲဒီဗမာဒီရှစ်တောင်အာရှမှာတော့မှအမြင့်ဆုံးရေကာတာစီးမှပါပြီးတော့ဒီဖက်မဲ့မီဂါဝတ်ကိုလည်းအများကြီးမှန်းတာတာရှိတယ်အဲ့မဲ့တကယ်တကယ်ဒီမျိုးကအားလုံးအားလုံးလောလောဆယ် MOU ဆင့်မှာပဲဒီအများသိအောင်ကျွန်တော်တို့ရေပုံရသတင်းအရာဆိုရင်ကိုပဲကျွန်တော်90ရာခိုင်နှုန်းကပြပကိုရောင်းဖို့ဖြစ်တယ်ကျွန်တော်တို့အတွက်သုံးဖို့မဟုတ်ဘူးအဲကြောင့်မို့လို့ကျွန်တော်တို့မှာထိခိုက်သွားမယ်ပြောင်းလဲသွားမယ်ကျွန်တော်တို့ဇီယံစာတာဒီပေးစားမယ်အခြေအနေနဲ့ရမယ်ဟာနဲ့ကျွန်တော်တို့တိုင်းရလားဆိုတာကိုကျွန်တော်တို့ကဒီမတန်ပေါ့နော်ဒီပြတ်စားတင်ချတဲ့ EIA တွေပါကျွန်တော်တို့ကလူလာနေကြတဲ့အခြေအနေဖြစ်တယ်
ဟုတ်ကဲ့ပါဆင်ဆက်ကရင်ပြည်နယ်ထဲမှာဒီဟတ်ကြီးရေကာတာဆောက်မဲ့နေရာပတ်ဝန်းကျင်မှာကဘာပေါ်မှာရှားပါတဲ့မျိုးစိတ်တွေတော်တော်များများရှိတယ်လို့ဒီမြေချောင်းများကွန်ရက်ကနေထုတ်ပြန်ထားတဲ့စာရှိပါတယ်ဆရာဆရာဒီဥစ္စာတွေကိုထိမ့်သိမ့်ဖို့ဘာတွေလုပ်နေပါလဲဆရာဒီတန်လွင်မြေချောင်းတဝိုက်မှာရှိတဲ့ဒီတဘာဝဝန်းကျင်ကိုလေ
တန်လွင်မြေချောင်းတစ်လျှောက်လုံးကတော့ကျွန်တော်နိုင်ငံထဲမှာတော်လေး remote ဖြစ်တဲ့ခေါ်မှာပေါ့နော်ဒီတော်တောင်အောင်ထူထပ်ပြီးလူရောက်ပေါက်နေတဲ့နေရာဖြစ်တဲ့အတွက်ဒီတကယ်တကယ်သဘာဝအရာကိုကကျွန်တော်တို့ biodiversity ကမြင့်ပါလေမြင့်တဲ့နေရာတွေဖြစ်တယ်။အဲ biodiversity ကိုဘယ်လိုထိန်းသိမ်းမလဲဆိုတော့အဲ့ဒါတော့ကျွန်တော်တို့ကအခုသိအောင်လုပ်နေတဲ့အခြေအနေပဲရှိတဲ့အပြင်အကုန်လုံးလည်းသိအောင်လုပ်နိုင်တဲ့ပေါ့နော်စနစ်တကျဒီလိုနေရာတွေမှာကြာနာလုပ်နိုင်တဲ့အခြေအနေတော့မရှိသေးဘူးဗျ။အဲမရှိသေးတော့ကျွန်တော်တို့ကသိချာမသိရသေးဘူး။တကယ်လို့ဟတ်ကြီးလိုနေရာကဘာဆိုရင်ကြာကောင်းလဲဆိုတော့ဒီမြစ်ဝနဲ့မတန်နီးတယ်ဒီတန်လွင်မြို့ဝနဲ့ဆိုရင်တော်တော်နီးတဲ့နေရာဖြစ်တဲ့အတွက်တကယ်လို့အဲ့ဒီနေရာမှာရေအတားဆီးလို့လို့ရှိရင်သေချာပေါက်ဒီမြို့ဝမှာတော့တစ်ဖက်ကပင်လယ်ဘက်ကရေငန်ထိုးတာနဲ့ဒီဘက်ကရေစည်းရေလာနေတာနေရာအပြောင်းလဲသေချာပေါက်ဖြစ်မယ်အဲ့တော့ဟတ်ကြီးလို့ဒီမြို့ကတော့ဒီ biodiversity ဘယ်လိုပြောင်းမလဲဆိုလို့ရှိရင်ဒီ estuary ecosystem လို့ခေါ်တဲ့ဒီမြို့ဝပိုင်းဆိုင်ရာရေချိုးရေငန်ဇက်ကငကူကရှိတဲ့ဂျီယာစနစ်ကပြောင်းမှာမှန်မယ်ဒါကြောင့်မို့လို့အဲ့ဒီပြောင်းတဲ့အပေါ်မှာဒီရေချိုးရေငန်ဇက်ကို nhất là để đi bên này là vào đi vào trong đó sử dụng mà cái cái riêng anh bác cả thu về này được nhiều vài bài mà đi ví dụ agu bị lố lố vào lồng anh này chỉ cái mà đó trong đó lố lố rồi trong đó sử dụng bên sử dụng cũng chết đi vào.
Chuyện này mình cháu nghe xem biểu biểu bị lố làm là sao?
Chuyện này bây giờ trong đó thì cha mình đi vào bây giờ anh bác cũng trong đó lì là cũng trong đó chuyện này mình xíu vào lố lố rồi trong đó đi cả nhà vui nè tan lên của cái anh sai bây giờ trong đó lố lố này vào.
OK vậy sẽ sit down vào xem.
Sit down nga mà nga rồi sit down mi wa ga chúng nó rồi đi tan luôn hết sạch rồi các sit down mi wa rồi mà rồi đi bà mang này nga mà chi giống bọn nó đi wetland gì nè thiên sa giác các bà đi nằm ở bao phủ trong chú ra nè cái chuyện này xí vậy sit down mi wa rồi chúng nó đi từ lâu sit down mi wa mà xí nè chúng nó rồi biodiversity nè natural ecosystem value đi làm như này thì còn ngô chúng nó rồi đi cả view thế giới đam bộ tháp rồi kinh doanh bộ ở đây để chú lấy đi đi mà bây giờ xin đi chú sang bên này là xí đấy, em ấy cho nó rồi đi miết đi ăn sao đâu, ta sẽ đóng miết đi ăn sao đâu, đi cả chỉ cần bây giờ lâu lâu đó mà tôi yêu, sẽ đóng miết hoa cả rồi, nó cũng nên chỉ lối xin nó, thì sẽ đóng sáu cái gì, bây giờ cả chẳng bao nó đi, sẽ đóng miết hoa rồi mềm mềm mà xí đấy, hoa rồi thì biết xí đấy, biển chúng ta cái đi, đâu có gì để cho mồ lo, thì nó cũng à, mình đang bỏ cái này mình chỉ cái này, người ta lâu đồ vào đâu mà cho nó rồi, rồi dùng đi giao quyền để xin nó mà xí vậy.
အနောစီဝဘီရာပညာရှင်ဦးအောင်မြင့်မှာမြန်မာနိုင်ငံမှာမြေချောင်းတွေပေါ်များရမှုရထားတဲ့တင်ရန်စာတာကိုတန်မိုးထအကောင်မှမသိတဲ့အဖြစ်မျိုးတွေရှိနေတယ်လို့စနစ်တကျဘယ်လိုအကျိုးရှိအောင်သုံးဆွဲရမယ်ဆိုတာကိုနားမလည်တာမျိုးတွေလည်းရှိနေတာမို့အသိပညာပေးဖို့လိုအပ်နေပါတယ်ဆိုတာကိုသင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲကျန်းလာလိုက်ပါစေနောက်တစ်ပတ်မှပြန်ပြီးဆုံး
အခုမြတ်သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုအခုလိုတောက်ကြနေညနဲ့စနေမနက်ပိုင်းတွေမှာပုံမှန်နားဆင်နိုင်ကြပါရဲ့ရှင်။ VOE ကနေထုတ်လွှင့်ပေးနေတဲ့သတင်းပတ်ဆင်ကဏ္ဍတွေကိုလည်း VOE အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအသံနဲ့တကွနားဆင်နိုင်ကြပါရဲ့ရှင်။အခုတောက်ကြနေညပဲအသံလွှင့်အစီအစဉ်မပြီးဆုံးခဲ့မှာနိုင်ငံတကာသတင်းချင်းချုပ်ကိုမတ်သိန်ကြီးထက်ကတလှည့်ကြီးညာပေးပါဦးမယ်ရှင်။
ဒီပါလီမန်ရွေးကောက်ပွဲမှာလက်ရှိအာဏာရကွန်ဆာဗေးတစ်ပါတီကအများစုအနှံ့ရပြီးဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကအစိုးရအသစ်ပြန်လည်ဖွဲ့စည်းမယ့်အကြောင်းပြောဆိုလိုက်ပါတယ်ရွေးကောက်ပွဲကြိုကာလတွေတုန်းကတော့မဲရလက်တွေတိတ်မကွာနိုင်ဘူးလို့ခန့်မှန်းထားပေမဲ့ကွန်ဆာဗေးတစ်ပါတီကအစိုးရဖွဲ့နိုင်လောက်တဲ့လုံလောက်တဲ့အရေးအတွက်ကိုအနိုင်ရခဲ့တာဖြစ်ပါတယ်မစ္စတာကင်မရွန်ကဝန်ကြီးချုပ်အဖြစ်နောက်ထပ်၅နှစ်သက်တမ်းရယူမှာဖြစ်တယ်လို့သူ့ရဲ့ကွန်ဆာဗေးတစ်ပါတီကလည်းဗြိတိန်ပါလီမန်အောက်လွှတ်တော်အမှတ်နေရာ650မှာ326နေရာကျော်ကိုနေရာရသွားမှာဖြစ်ပါတယ်ပြင်သစ်နိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဟာပင်လယ်ကွေ့ဒေသပူးပေါင်းဆောင်ရွက်ရေးအဖွဲ့နိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆုံပြီးဒေသတွင်းကိစ္စရပ်တွေကိုဆွေးနွေးနေပါတယ်ဒီထဲမှာအီရန်နိုင်ငံနဲ့နျူကလ িয়ার သဘောတူညီချက်နောက်ဆုံးအဆင့်ရောက်ဖို့ကြိုးပမ်းမှုကိစ္စရီမင်နိုင်ငံကပြိပခါအခြေအနေတွေလည်းပါဝင်ပါတယ်အမေရိကန်သမ္မတအိမ်ပြော်မှာနောက်သတင်းပတ်ထဲလုံမဲ့ပင်လယ်ကွေ့ဒေသခေါင်းဆောင်များနဲ့ထိပ်သီးဆွေးနွေးပွဲအတွက်အကြိုပြင်ဆင်မှုလည်းဖြစ်ပါတယ်အင်အားဖြင့်ကလေးလှုပ်ခတ်ခဲ့တဲ့နီပေါ်နိုင်ငံမှာအရေးပေါ်ကူညီကယ်ဆယ်ရေးလုပ်ငန်းတွေအတွက်လိုအပ်နေတဲ့ဒေါ်လာ415သန်းမှာဒေါ်လာ22သန်းပဲလက်ခံရရှိသေးတယ်လို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ဆင်းရဲတဲ့နီပေါ်နိုင်ငံတွင်လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်ဖို့အတွက်အလှူငွေအတော်လိုနေတယ်လို့လည်းနီပေါ်နိုင်ငံတွင်ကကုလယုံရဲ့အကြီးအကဲကပြောပါတယ်။ပါကစ္စတန်မြောက်ပိုင်းဒေသမှာရရင်ပြက်ကြတာကြောင့်ပါကစ္စတန်နိုင်ငံဆိုင်ရာဖိလစ်ပိုင်နဲ့နော်ဝေးသံအမတ်ကြီးတွေနဲ့မလေးရှားနဲ့အင်ဒိုနီးရှားသံအမတ်ကတော်တို့အပါအဝင်အနည်းဆုံးလူ9ဦးတို့သေဆုံးခဲ့ရပါတယ်ရှင်
။နိုင်ငံတကာသတင်းကျဉ်းချုပ်ကိုမတ်သိန်ကြီးထိုက်ညပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ရှောင်းဂန်ချန်းဖြစ်ပါတယ်။ကျွန်မကခွန်ညိုပါရှင်။VOA American တန်ရဲ့စနေနေ့မနက်ဖြန်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင
This program has come to you from the Voice of America, Washington.